Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်နိုဝင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့ကလိုင်းလမီတာ190တွေကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ရမင်းထုံးကတင်ဆက်ပေးသွားပါမယ်။American သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်း Joe Biden အနိုင်ရကြောင်းခမတ်သမ္မတထားမှုတွေကိုလက်မခံဘဲတရားရေးဆိုင်ရာစိတ်ကောက်မှုတွေပြုလုပ်သွားမယ်ဆိုရဲသမ္မတ Donald Trump ရဲ့ယက်တီချက်ကိုအရေးကြီးတဲ့ Republican Party ကောင်းဆောင်တွေကထောက်ခံမှုပေးနေကြပါတယ်အထက်လက်တော်အမတ် Mitt Romney အပါအဝင်လက်ရှိ Republican အမတ်အနေငယ်နဲ့အရင် Republican တာဝန်ရှိသူတော်တော်များများကတော့ Joe Biden အနိုင်ရတော့ကိုအတိအမှတ်ပြုထားကြတာပါမဲပိတာနဲ့မဲရည်တွေ့ရမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေဆဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုရှောက်ထားနေချိန်မှာသမ္မတ Donald Trump အနေနဲ့ရှုံးနေတာကိုမပြောချသင့်သေးဘူးလို့ထိတ်တန့် Republican တွေဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy တို့ကပြောပါတယ်လောလောဆယ်မှာတော့သမ္မတ Trump ရဲ့တရားဥပဒေကိုရှောက်ထားခြင်းအမှုတွေတဲက၅ခုရှုံးနိုင်ခဲ့ပါတယ်။နိုင်ငံရဲ့တဝန်နောက်ထပ်ဒါဇင်နဲ့ချီတဲ့ဆုံးဖြတ်ချက်တွေကိုတရားသူကြီးတွေကချမှတ်ကြရလိမ့်မယ်လို့ခန့်မှန်းရပါတယ်။လက်ကျန်ရှောက်ထားချက်တွေတဲကတချို့ဒလေမှာသမ္မတ Trump အနိုင်ရနိုင်ကောင်းရနိုင်ပေမဲ့အဲ့ဒီမဲရီကလောလောဆယ် Joe Biden အနိုင်ရထားတဲ့မဲရီအတွက်ကိုပြောင်းလဲပြစ်နိုင်လောက်အောင်လုံလောက်မှာမဟုတ်ဘူးလို့လည်း American နိုင်ငံရေးကြွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ခင်ဗျာ။American ကာကွယ်ရေးဝန်ကြီး Mark Esper တာဝန်ကနေရက်ဆိုင်ခံလိုက်ရပြီးတရက်ကြာမှာပဲနောက်ထပ်ပင်တကွန်ထိတ်တန့်အရာရှိတူရာထူးကနှုတ်ထွက်ခဲ့ပါတယ်။သမ္မတ Donald Trump ကိုပေးပို့တဲ့သူ့ရဲ့နှုတ်ထွက်စာမှာကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးဆွဲရေးဆိုင်ရာဌာနကြီးအမြဲတမ်းအတွင်းဝန်အဖြစ်ခေတ္တတာဝန်ယူထားသူ James Anderson ကသူ့ရဲ့အောင်မြင်ခဲ့တဲ့လှုပ်ဆောင်ချက်တချို့ကိုဖော်ပြထားပြီးတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူမိကြောင်းရေးသားထားပါတယ်။အစဉ်အလာရှိခဲ့တဲ့အတိုင်းတိုင်းပြည်ရဲ့ရေရှည်အောင်မြင်မှုကအခုအခါမှာပြည်သူဝန်ထမ်းတွေအနေနဲ့ကာကွယ်ဖို့ကြက်သစ္စာပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်တာမှုအပေါ်မှာမူတည်နေတယ်လို့လည်းသူကရေးသားထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးရာဆိုင်ရာအကြီးအကဲဖြစ်သူ James Anderson အခုလိုရာထူးကမနှုတ်ထွက်ခင်တင်းတင်းလာနေတုန်းကတော့သမ္မတ Trump ကကာကွယ်ရေးဝန်ကြီး Mark Esper ကိုတာဝန်ကနေရက်ဆိုင်ကြောင်း Twitter မှာရေးသားခဲ့ပါတယ်။ဝန်ကြီး Esper ကိုနောက်နှစ် January လနောက်ပိုင်းဂျိုးဘိုက်ဒန်သမ္မတကြက်သစ္စာကျင်းပပြီးတဲ့အချိန်အထိအသွေးကူးပြောင်းရေးကာလအတွင်းတာဝန်ဆက်ပြီးထမ်းဆောင်လိုက်မယ်လို့ခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ American သမ္မတရွေးကောက်ပွဲမှာအနိုင်ရထားတယ်လို့ကြေညာထားတဲ့ဂျိုးဘိုက်ဒန်ရဲ့ American အစိုးရတဲ့လက်ထက်မှာ American ရဲ့ဥရောပသမ္မတကတော့အနေနဲ့ Atlantic ကနှစ်ဖက်မဟာမိတ်အဖွဲ့အစည်းတစ်ခုဖွဲ့စည်းဖို့လိုအပ်တယ်လို့ဥရောပကော်မရှင်ဩဂတာ Ursula von der Leyen ကအင်္ဂါနေ့ကပြောပါတယ်
။Alliance is based on shared values and history, on a common belief in working together
to build a stronger, more peaceful, more prosperous world. And these values are the ones that we need to uphold in a changing world. We need to uphold in a changing world. It is time to build a stronger, more prosperous world. It is time to build a stronger, more prosperous world. It is time to build a stronger, more prosperous world. Atlantic Gun, the Pet Jet, Mohammed Poye.လုပ်ငန်းစဉ်အသစ်ချမှတ်ဖို့အချိန်ကျရောက်နေပြီဖြစ်ကြောင်း EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောပါရယ် American နဲ့ဥရောပသမဂ္ဂအကြားပြန်လည်ပေါင်းစည်းညီညွတ်ရမှာဖြစ်တယ်လို့ Atlantic ကနေဖက်မဟာမိတ်အဖွဲ့အစ်ကိုပြန်လည်အသက်သွင်းရမှာဖြစ်ပြီးတဟာပူပြီးအေးဆေးတဲ့ပုံသဏ္ဍာန်ကိုလက်ခံကျင့်သုံးမယ် American အစိုးရတဲ့နဲ့ EU အကြားနှစ်ဖက်ဆွေးနွေးရမယ့်အဓိကအကြောင်းအရာဖြစ်လာလိမ့်မယ်လို့လည်း Ursula von der Leyen ကပြောပါရယ်ဒါအပြင်ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ကမ္ဘာ့ကုန်သတ်ရေးအဖွဲ့တို့လိုနိုင်ငံပေါင်းစုံအဖွဲ့ကြီးတွေအင်အားချိနဲ့မှုစီကိုဦးတည်နေတဲ့လမ်းကြောင်းကိုပြုပြင်ပြောင်းလဲမှုတွေပြုလုပ်ပြီးပြောင်းလဲပြစ်ဖို့လိုတယ်လို့လည်း EU ကော်မရှင်ဥက္ကဋ္ဌကပြောပါရယ်။ဥရောပသမဂ္ဂဆိုင်ရာတာမတ်ကြီးတွေကိုမိန့်ခွန်းပြောကြားရင်းဂျာမန်ကာကွယ်ရေးဝန်ကြီးဟောင်းဖြစ်တဲ့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဂျိုးဘိုက်ဒန်နဲ့ကမ်လာဟာရစ်တို့ကိုချီချီကွန်ပျူစကားပြောကြားခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်အကြောင်းကိုတော့ထက်သွင်းပြောကြားသွားတာမရှိပါဘူးခင်ဗျာ။COVID-19 ကာယောဂါကိုတုံ့ပြန်ရင်ဆိုင်ရာမှာသိပ္ပံနည်းပညာဖူးပေါင်းအဖြေရှာမှုနဲ့စီးလုံးညီညွတ်မှုတွေလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကနိုင်ငံတကာအသိုင်းအဝိုင်းကိုပြောကြားလိုက်ပါတယ
် Our only hope is science, solutions and solidarity
ကျွန်တော်တို့ရဲ့တခုတည်းသောမျှော်လင့်ချက်ကသိပ္ပံနီလန်ဖူပေါင်းအပြေရှာမှုနဲ့စီးလုံးညီညွတ်ပဲဖြစ်ပါတယ်ဒါကိုအစကတည်းက WHO ကဆောင်ရွက်နေတာဖြစ်ပါတယ်ကျွမ်းကျင်သူထောင်ထဲချီဖူပေါင်းဆောင်ရွက်နေကြသလိုအစိမ့်မြင့်သိပ္ပံနီလန်တွေနဲ့တွေ့ရှိချက်တွေကိုလေ့လာသုံးသပ်ပြီးလက်ညွန့်ချက်တွေနဲ့အညီသုတေသနပြုလို့ဆောင်ရွက်နေတာဖြစ်တယ်လို့ WHO အကြီးအကဲကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့83ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးဖွင့်ပွဲမှာWHO ညွှန်ကြားမှု Tedros Adhanom ကဗီဒီယိုကနေတဆင်ခုလိုပြောကြားသွားတာဖြစ်ပါတယ်။ခရယောဂါတိုက်ဖြတ်ရေးအားနည်းတဲ့နိုင်ငံတွေကိုယောဂဆန်တဲ့ career test kit တန်120ကျော်နဲ့နှာခေါင်းဆီးနဲ့လက်အိတ်တွေကစားလို့တခြားအရေးကြီးပစ္စည်းတန်းနဲ့ချီကိုဖြန့်ဝေပေးခဲ့ပေမဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးစောင့်ရှောက်မှုစနစ်မှာယင်းမြို့နယ်မှုတွေပုံမလိုအပ်နေသေးတယ်လို့လည်းသူကပြောပါတယ်။အခုချိန်ထိကမ္ဘာတဝန် COVID-19 ကူးစက်သူတန်း90နီးပါးနဲ့သေဆုံးသူက 1.2 သန်းကျော်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့83ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးကိုနိုဝင်ဘာလ9ရက်နေ့ကနေ14ရက်နေ့အထိဗီဒီယိုကတဆင့်ကျင်းပပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မင်္ဂလာပါနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်နားဆင်ရမှာပါရှင်ကျမအင်ဂျင်နိုင်ပါလက်ရှိထွက်ပေါ်လာနေတဲ့2020ရွေးကောက်ပွဲရလဒ်တွေမှာအငင်းပွားစရာတွေရှိနေပြီးဥပဒေနဲ့မညီတာတွေရှိနေကြောင်းအထောက်အထားအခိုင်အလုံးမပြဘဲကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ဥက္ကဋ္ဌဦးတန်းထေကမနေ့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့ပါတီရဲ့ Facebook ကနေအင်္ဂါနေ့ကထုတ်လွှင့်တဲ့ USDP ဥက္ကဋ္ဌဦးတန်းထေရဲ့ဗီဒီယိုမိန့်ခွန်းမှာရွေးကောက်ပွဲဖြစ်စဉ်မှာဥပဒေနဲ့မညီတဲ့အငင်းပွားပွဲရာလုပ်ရက်တွေကြောင့်တရားရေးလမ်းကြောင်းကနေရင်ဆိုင်ဖို့ရှိနေကြောင်းအခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်မဲပေးချင်းလုပ်ငန်းစဉ်တွေပြီးဆုံးသွားတဲ့ဖြစ်စဉ်တွေတစ်ခုလုံးဟာဥပဒေနဲ့အညီဖြစ်သလားမဖြစ်ဘူးလားဆိုတာတော့အငင်းပွားပွဲရာညောင်များစွာရှိခဲ့တယ်ရှိနေစေဆက်ပြီးတော့လည်းပဲအထောက်အထားတွေထွက်ပေါ်နေစေဖြစ်တော့ဒီခီးဟာမပြီးသေးနိုင်တဲ့အလားမဆုံးနိုင်သေးတဲ့ခီးရှိဖြစ်မယ်လို့ကျွန်တော်တင်ပြကြပါမယ်။ဒါကြောင့်မလို့ဥပဒေနဲ့အညီဖြစ်တဲ့ညတာတဲ့ဒီကောက်ပဲအဖြေဖြစ်အောင်ကျွန်တော်တို့ကဥပဒေနဲ့အညီဆက်ပြီးကြိုးစားသွားမှာဖြစ်ပါတယ်
။တတိုင်းညီလုံးနောက်ဆုံးမဲစင်းရလက်တွေကိုမသိရသေးပေမဲ့လက်ရှိစီးရင်တွေအရပြည်သူ့လွှတ်တော်ကစုစုပေါင်း315နေရာမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က240ရနေပြီးအမျိုးသားလွှတ်တော်မှာတော့စုစုပေါင်း161နေရာမှာ113နေရာကို NLD ကရရှိထားပါတယ်။မြို့နယ်ကိုမြို့နယ်အပါအဝင်နေရာအများအပြားရွေးကောက်ပွဲဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာကျင်းပခဲ့တဲ့အချို့မဲဆန္ဒနယ်မြေတွေမှာရခိုင်မျိုးသားပါတီ AMP ကိုယ်စားလှယ်တွေမဲအနိုင်ရခဲ့တဲ့အတွက်ပြည်နယ်လွှတ်တော်မှာ ANP ပါတီကအများစုနေရာမှာရှိနေမယ်လို့သုံးသပ်ချက်တွေရှိနေပါတယ်။အလားတူရှမ်းနယ်ကယားပြည်နယ်မှာလည်းတိုင်းသားပါတီကိုယ်စားလှယ်လောင်းတွေအများစုမဲအနိုင်ရရှိခဲ့ပါတယ်ရှင်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအဆုံးဖြတ်ဥပဒေ2020ကိုဒီသတင်းပတ်အတွင်းအမေရိကန်အောက်လွှတ်တော်မှတင်သွင်းဖို့ရှိနေပါတယ်။ဒါဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုအဆင့်ထိကျူးလွန်ခဲ့တယ်ဆိုတာအမေရိကန်အစိုးရဘက်ကသတ်မှတ်ခေါ်ဖော်သုံးစွဲဖို့လွှတ်တော်ကပိုးပြီးဖိအားပေးတာဖြစ်တယ်လို့ Washington DC အခြေစိုက် International Campaign for the Rohingya အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုပြောပါတယ
်။ It's a way of puttingmore congressional pressure
ဒါကရိုဟင်ဂျာကိစ္စမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာကိုသတ်မှတ်ဖို့အမေရိကန်အစိုးရကိုလွှတ်တော်ဘက်ကပိုးပြီးဖိအားပေးတဲ့နည်းလမ်းဖြစ်ပါတယ်အားလုံးသိကြပြီးတဲ့အတိုင်းပဲလွန်ခဲ့တဲ့လတွေတုန်းကအောက်နဲ့အထက်လွှတ်တော်အမတ်တွေစုပေါင်းထားတဲ့အဖွဲ့ကနေနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုဒီကိစ္စနဲ့ပတ်သက်လို့အိတ်ဖွင့်ပေးစာရေးသားပေးပို့ပြီးမေးခွန်းထုတ်ဖိအားပေးခဲ့ပါတယ်အခုတော့အောက်လွှတ်တော်ကလည်းဖိအားတွေပိုးပြီးပေးလာတဲ့သဘောပါလို့ Simon Billiness ကပြောသွားတာပါအမေရိကန်အစိုးရကိုဖိအားပေးမဲ့ဒီဥပဒေမူကြမ်းကိုလာမဲ့ကြာသပတေးနေ့အောက်လွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိတယ်လို့ခန့်မှန်းထားကြောင်း Simon Billiness ကဆိုပါတယ်ပါတီနှစ်ဖက်လုံးကဥဆောင်တင်သွင်းမဲ့အောက်လွှတ်တော်အမတ်တွေကတော့ Michigan Democrat အမတ် Andy Levine, Ohio ပြည်နယ် Republican အမတ် Steve Chabot နဲ့ New York ပြည်နယ် Democrat အမတ် Elliot Engel တို့ဖြစ်ပါတယ် ဒီဥပဒေကြမ်းကိုစက်တင်ဘာလနှောင်းပိုင်းကလည်းအထက်လွှတ်တော်မှမက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်ဝတ်မာကေးဦးဆောင်ပြီးတော့လည်းတင်သွင်းခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်အဆိုရကတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတာကိုပဲတရားဝင်သုံးနှုန်းထားတာဖြစ်ပါတယ်။ရိုဟင်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့လူမျိုးတုံးတပ်ဖြတ်မှုကျွလွန်နဲ့အဆင့်ထိမရောက်ခဲ့ပေမယ့်စစ်ရာဇဝဲမှုကျွလွန်မှုတွေရှိခဲ့ကြောင်းနိုင်ငံတကာခုံရုံး ICJ မှထွက်ဆိုထားပါတယ်။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 အတည်ပြုလူနာအရေအတွက်1266ယောက်ရှိကြောင်းအတည်ပြုလိုက်တာကြောင့်63,241ယောက်ရှိပြီဖြစ်ပါတယ်။24နာရီအတွင်းသေဆုံးသူ24ယောက်ရှိတဲ့အတွက်အခုချိန်ထိသေဆုံးသူပေါင်းဟာ1461ယောက်ရှိသွားပြီဖြစ်ပါတယ်ရှင်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာသူအနိုင်ရကြောင်းပြီးခဲ့တဲ့စနေနေ့ကဂျိုးဘိုင်ဒန်ကြေညာခဲ့ပြီးတဲ့နောက်အာရှနဲ့အာဖရိကမှာရှိနေတဲ့ဒုက္ခသည်တွေအတွက်မျှော်လင့်ချက်တွေမြင့်တက်လာခဲ့ပါတယ်။အဲ့ဒီထဲမှာမလေးရှားရောက်မြန်မာဒုက္ခသည်တွေလည်းပါဝင်ပါတယ်။သူတို့ရောက်ရှိနေတဲ့နိုင်ငံတွေမှာအလုပ်လုပ်ခွင့်ပညာသင်ကြားခွင့်မရကြတဲ့ဒုက္ခသည်တွေအတွက်ဘိုင်ဒန်သမ္မတတက်တန်းအတွင်အမေရိကန်မှာအခြေချခလုံးခွင့်ရဖို့မျှော်လင့်ချက်တွေရှိလာခဲ့ကြတာပါ။လူသိများတဲ့တတိယနိုင်ငံမှာအခြေချခုံလုံခွင့်ရရေးလုပ်ငန်းစဉ်အရာနေရက်ကိုပြန်လို့မရသူတွေဒါမှမဟုတ်နိုင်ငံရေးခုံလုံခွင့်တောင်းခံသူတွေအပါအဝင်ထောင်ပေါင်းများစွာသောဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့နှစ်ပေါင်းအတော်ကြာကလေးကလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရန့်တာဝန်မယူခင်2016ခုနှစ်ကနေသူ့သက်တမ်းကာလ2019ခုနှစ်အထိဒုက္ခသည်တွေကိုလက်ခံခဲ့တဲ့အရေအတွက်ဟာ15,000ကနေ3,000ထိရော့ကျသွားခဲ့တာပါ။ဒါပေမဲ့ဘိုင်ဒန်ကတော့သူသမရဖြစ်လာရင်ဒီလိုဒုက္ခသည်ဥယျာဉ်လျှော့ပြီးခေါ်ယူတာကိုဖျက်သိမ်းမယ်လို့ကတိပေးထားပါတယ်ရှင်။ဗုဒ္ဓဘုရားနေနေခင်တရင်အစီအစဉ်ကိုနားဆင်ခဲ့ကြတာပါ။အခုတော့တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်
။သောရရှင်များရှင်ကျမသင်္ကီထိုက်ပါရွေးကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီကအများစုအနိုင်ရနေပြီးရွေးကောက်ခံကိုယ်စားလှယ်တွေကရှေ့လုပ်ငန်းစဉ်တွေကိုကြီးညာနေချိန်မှာပဲအတိုက်ခံပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ဒီရလက်တွေကတရားဝင်မဟုတ်သေးဘူးလို့ပြောဆိုလိုက်ပါတယ်။လွှတ်တော်တဲ့ကစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမလိုပဲအစိုးရဖွဲ့နိုင်ရေးအတွက်လိုအပ်တဲ့ပြည်ထောင်စုလွှတ်တော်အမတ်နေရာအနည်းဆုံး322နေရာကိုကျော်လွန်ပြီးပြည်ထောင်စုလွှတ်တော်အမတ်နေရာစုစုပေါင်း350နိုင်နေပြီလို့လက်ရှိအာဏာရ NLD ပါတီကကြေညာထားပါတယ် NLD ပါတီရဲ့လွှတ်တော်300အတွက်ဝင်ရောက်ရှင်ပြိုင်သူကိုစလဲ1100ကျော်ထဲမှာ2ဦးသာပါတဲ့မွတ်စလင်ကိုစလဲ2ဦးစလုံးလဲအခုရွေးကောက်ပွဲမှာအနိုင်ရထားပါတယ်အသက်33နှစ်အရွယ် NLD ရဲ့ဗဘဲတန်းမြို့နယ်ကိုစားပြုရွေးကောက်ခံရတဲ့ဦးစီသူမောင်ကတော့ဘာသာပေါင်းစုံအတွက်သူအလုံးလုံးမယ်လို့ဂရုပြုပြောဆိုလိုက်ပါတယ်
အဲ့တော့ကျွန်တော်တို့ဒီမြို့နယ်မှာရှိတဲ့ကျွန်တော်ဘာသာပေါင်းစုံအတွက်လှုပ်ရမယ်။ဒါပေမဲ့ဟောဒီမြို့နယ်မှာရှိတဲ့လူဖွဲ့ကြီးတစ်ခုဟာခွဲခြားဆက်ဆံခံနေရတယ်ဆိုရင်ဖိနှိပ်ခံနေရတယ်ဆိုရင်သူမဟုတ်လူခွင့်ချိုးဖောက်ခံနေရဆိုရင်အဲ့ဒီအတွက်ကိုကျွန်တော်တို့ကာဝေးပြုလို့မှာကျွန်တော်တာဝန်ရှိတယ်
။ပြီးခဲ့တဲ့လွှတ်တော်9နှစ်တာကာလတုန်းကတော့ NLD ကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေထဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမထည့်ခဲ့ပါဘူး။အခုရွေးကောက်ပွဲမှာတော့မန္တလေးမှာဒေါ်ဝင်းမြတ်မြတ်နဲ့ရန်ကုန်မှာဦးစီသူမောင်နှစ်ဦးကိုထည့်ခဲ့တာပါရွေးကောက်ပွဲဝင်ဖို့ပြင်ဆင်ကြတဲ့ကကိုယ်ကိုယ်ယုံကြည်မှုကိုအခြေခံပြီးစန့်ကျင်ခံခဲ့ရတာလို့ဦးစီသူမောင်ကပြောပါတယ်
အဲ့တော့ကျွန်တော်ရွေးကောက်ပွဲမှာကိုယ်စလေလောင်းစပြီးပါပြီဆိုတဲ့ကကျွန်တော်မှာအများကြီးပဲတိုက်ခိုက်ခံရတာရှိတယ်သတင်းသူသတင်းသမားတွေအများကြီးနေပေါ့ပထမဦးဆုံးစပြီးကြုံရတာကတော့ကလားစီသူမောင်ဆိုတဲ့နဲ့စပြောတော့တာပဲဟိုမွတ်စလင်ကွန်မြူနတီထဲမှာပဲအဲတချို့ဘာသာရေးကကျွန်တော်ပြန်ထိုးနေတာရှိတယ်။ဟိုစီတူမောင်ကငါးချိန်တော့ဖျားဖို့ပြုတဲ့သူမဟုတ်ပါဘူးလို့စီတူမောင်ကအဲယုံကြည်မှုကင်းမဲ့သူပါလို့ तू ကလိုင်းကြောင်ပါလို့
NLD ပါတီဘက်ကတော့ကိုစလေရီထံကရယူထားတဲ့မဲရလအချက်လက်တွေပေါ်အခြေခံပြီးအနိုင်ရကိုစလေအရေးအတွက်ကိုထုတ်ပြန်ထားတာပါရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အနိုင်ရကိုယ်စားလှယ်စည်းရင်းတွေကဆက်ပြီးထုတ်ပြန်နေစေဖြစ်ပြီးအားလုံးပြည်ဖို့ဒီသတင်းပတ်ကုံလောက်ထိအချိန်ယူရမယ်လို့ခန့်မှန်းထားကြပါတယ်။လောလောဆယ်အခြေအနေအရတော့ NLD ပါတီက2015ရွေးကောက်ပွဲထက်ပိုပြီးအောင်မြင်မှုရနေပြီးအတိုက်ခံ USDP ပါတီကတော့2015ကအနိုင်ရမှုအောက်ကိုရော့ချနေတဲ့အနေအထားပါ USDP ပါတီဥက္ကဋ္ဌဦးတန်ထေကတော့အခုရလက်တွေကတရားဝင်မဟုတ်သေးကြောင်းဆက်လက်ရေးတွက်နေစေဖြစ်ကြောင်းအငင်းပွားပွဲကိစ္စတွေနဲ့အမြောက်အများရှိကြောင်းအင်ကာနီကသူ့ရဲ့လူမှုကွန်ရဲ့ Facebook ကနေပြောပါတယ
်ဘယ်လိုပဲဖြစ်ပါစေ
ပါတီကောင်းဆောင်တယောက်အနေနဲ့တော့နောက်ဆုံးဖက်ပေါ်လာတဲ့ရလက်အတွက်ကြောင်ယူရမှာဖြစ်ပါတယ်ဒီကအဲ့ဒါမိမိတို့မျှော်မှန်းတဲ့အဆင့်ထိအောင်ရခြင်းမရခြင်းအပေါ်မှာအဲ့ဒါပါတီကောင်းဆောင်အနေနဲ့တောင်းရှိတယ်လို့ပဲခံယူပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်တခြားလုံးမှာတရားဥပဒေနဲ့မညီတဲ့ကိစ္စတွေရှိတယ်လို့လဲ USDP ပါတီဥက္ကဋ္ဌဦးတန်းထေးကဆွဆွဲပါတယ
်ဥပဒေပြင်ပကဖြစ်နေတဲ့ကိစ္စအလုံးကိုဥပဒေနဲ့အညီဖြစ်အောင်ကျွန်တော်ဆက်ပြီးတော့ကြိုးစားရပါဦးမယ်ယူလဲကြိုးစားနေပ
ါဥပဒေပြင်ပကိစ္စတွေလို့ USDP ပါတီဥက္ကဋ္ဌဘက်ကတုံ့နှုံသွားပေမဲ့ဘယ်မဲဆန္ဒနယ်တွေအတွက်ဆောင်ရွက်နေတယ်လဲဆိုတာကိုတော့အသေးစိတ်မပြောပါဘူးရွေးကောက်ပွဲကာလတစ်လျှောက်လုံးလုပ်ငန်းစဉ်လွှဲမှားမှုအထောက်အထားတွေကိုလည်းပါတီထောက်ခံသူတွေအနေနဲ့စုစည်းပြီးပါတီကိုပေးပို့ချဖို့လဲ USDP ပါတီဥက္ကဋ္ဌကတိုက်တွန်းသွားပါတယ်2020ပြည့်နှစ်ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲကျင်းပတာတွေမှာအားနည်းချက်တချို့ရှိပေမဲ့လည်းပြဿနာကြီးတွေမရှိကြောင်းသုံးသပ်ထားပါတယ်ရှင်ကျမသင်္ကီထိုက်ပါ
ငင်းကြိုင်လုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆောင်ရွက်ဖို့တမ်ဘရော်ရဲ့တိုက်တွန်းချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့ပြန်ချက်တွေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။အထွေထွေရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ခဲ့ပြီး COVID-19 ကာယရောဂါကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်ပြီဖြစ်တာကြောင့် NCA ခေါ်တနိုင်ငံလုံးအပြည့်အစုံစုံလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအပြင်မထိုးရသေးတဲ့အဖွဲ့တွေကိုပါငင်းကြိုင်လုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆွေးနွေးဖို့လိုအပ်ကြောင်းတမ်ဘရော်ကတင်းလာနေမှာပဲထုတ်ပြန်လိုက်တာပါတချိန်တည်းမှာပဲအဖွဲ့ဝင်9ဦးပါတဲ့တက်မရောငင်းချမ်းရေးဆွေးနွေးမှုကော်မတီကိုဖွဲ့စည်းလိုက်ပြီးဒီကော်မတီက NCA လက်မှတ်ထိုးအဖွဲ့တွေနဲ့ငင်းချမ်းရေးပုံမခိုင်မာအောင်လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့လည်း NCA လက်မှတ်ရေးထိုးသည့်အထိဆက်လက်ဆွေးနွေးဖို့နောက်ထာဝရငင်းချမ်းရေးရသည့်အထိဆက်လက်ဆွေးနွေးသွားဖို့ထုတ်ပြန်ထားပါတဲ့ဒီထုတ်ပြန်ချက်အပေါ်မှာ NCA လက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောဆိုပါတယ်
ဒီဆွေးနွေးမှုကတော့လဝေကကျွန်တော်ရတဲ့ချက်ကဆွေးနွေးပွဲကတော့ကျွန်တော်မြန်မာကျူဆူရဲကျွန်တော်မြန်မာကတည်းကအသင့်တည်းရှိတယ
်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေဟာ bilateral call နှစ်ဖက်အပြည့်အဝသဘောတူစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးအလွတ်သဘောဆွေးနွေးခဲ့ပြီး COVID-19 ကာယရောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာမဆွေးနွေးမီကျိုင်းတုံမှာဆွေးနွေးခဲ့စဉ်ကမြောက်ပိုင်းဖွဲ့တွေဘက်ကတောင်းဆိုထားတဲ့နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးပြီးရင်တိုက်ပွဲတွေပြန်မဖြစ်စေရေးအတွက်ဂျာဂန်စောင့်ကြည့်ရေးအဖွဲ့ထားရှိဖို့နဲ့တက်နေရာချထားရေးကိစ္စတွေကိုတမ်ဘရော့ဘက်ကလက်ခံခဲ့တဲ့နောက်ဆွေးနွေးပွဲဟာလမ်းကြောင်းပျောက်ခဲ့ရကြောင်းနဲ့အခုတချိန်ထပ်မံဆွေးနွေးရင်လည်းအလွတ်သဘောစတင်ဖို့များကြောင်းဗိုလ်မှူးတိုက်ကျော်ကပြောပါတယ်
ဒီခုပြန်ပြန်ဒီမှာစနော်လမ်းကြောင်းတစ်ခုပြန်ရှာဘောနော်ဒီလမ်းကြောင်းတစ်ခုပြန်ပြန်သွားကြမလဲအလူတဘောပဲဖြစ်မှာပေါ့နော
်ပြီးခဲ့တဲ့လပိုင်းတွေကတမ်ရော်နဲ့ကြောင်မဲမျိုးနယ်အတွင်းတိုက်ပွဲတွေဖြစ်ခဲ့တဲ့ RCSS ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကတော့ပြည်တော်စုငင်းချင်ညီလာခံဆုံးဖြတ်ချက်အတိုင်းဆွေးနွေးဖို့ရှိနေကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးဆိုင်ခန်းဆိုင်ကပြောပါတယ်ကျွန်
တော်တို့ RCS တပတ်ထားချက်တော့ရှင်းပါတယ်ကျွန်တော်ဒီယူနေအကတ်အပိုင်းတုံးအစပိုင်းတုံးအတိုင်းနဲ့ကျွန်တော်တို့လောက်ဆောင်သွားမှာခင်ဗျနှစ်ပိုင်းရှိရင်တခုချက်တော့ဒီ EAO နဲ့ PPSD နဲ့သွားမှာလေတော့ဒီနှစ်ပိုင်းကျတော့သူကဒီ RDS နဲ့ဒီ bilateral နဲ့သွားမှာပေါ့ကဲအဲ့ဒါတော့စီစဉ်တော့စီစဉ်ထားကြမှာတိကျတော့ရက်တိကျမတိတော့ကျွန်တော်လည်းပြောလို့မရဘူ
းအစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလားမောင်ရွှေကတော့ RCSS လို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးတာကိုဒီလကုန်ပိုင်းလောက်မှာစတင်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်ဒီငွေဖြစ်စရာတော့ရင်ချုပ်ကြတဲ့ဒီနေ့အကောက်စရီမှာလည်းတပ်ပြီးဆောင်ရမယ်ကိစ္စရပြာဒီကောက်ပွဲအကြောင်းမှာဆက်ဆွေးနွေးရမယ်ဟာရပြထားလို့ရှိပါတယ်အခုလည်းဒီကောက်ပွဲဒီရဖြစ်တဲ့အတွက်ဒါတွေကကိုကလေးကောက်တယ်နဲ့ဆက်ဆွေးနွေးရမယ်မင်းနဲ့ဆွေးနွေးပြီးတော့မင်းရဲ့အဖြေရလို့ပြောနေတယ်အဲဒီထိုးပြီးသားအတူတူနဲ့ဂရန်ဒီလာကံပြီးတဲ့နောက်ပိုင်းမှာစက်ဆိုင်ရာတန်းသာအပေါ်ကြီးတွေမှာလည်းဒါတွေရပြုလုပ်နေတယ်ပြီးရင်တော့လည်းဒီလာမကုန်ဘူးမှာ PPSC ကသူရဲ့ဆွေးနွေးရေးရှိတယ်။ဒါပြီးရင်ကျွန်တော်တို့ဖြတ်ပြီးတော့ဆွေးနွေးနိုင်ဖို့ပြောနေတာပါလေ
။ NCA လက်မှတ်မထိုးသေးတဲ့မြောက်ပိုင်းအဖွဲ့တွေအနေနဲ့ကတော့တရုတ်ပြည်မှာရောမြန်မာပြည်မှာပါ COVID-19 ကာယရောဂါကိုတစုံတရာထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အများဆုံးတွေးဆနိုင်မယ်လို့ယူဆကြောင်းသူကပြောပါတယ်။တမ်ရော့ဘက်ကတော့ ကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ရေးအထွေထွေရွေးကောက်ပွဲကျင်းပရေးနဲ့ထောက်ရငင်းချမ်းရေးဖော်ဆောင်ဖို့အတွက်အကြမ်းဖက်အဖွဲ့အစည်းတွေရဲ့ဒေတာကလွဲလို့ကြံဒေတာတွေကိုနိုဝင်ဘာလကုန်ထိစီးရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်းကြောင်းထုတ်ပြန်ထားပါတဲ့မြောက်ပိုင်းမာမိတ်အဖွဲ့မှပါဝင်တဲ့ TNLA တအန်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်စတဲ့ညီတော်မဟာမိတ်၃ဘွဲ့ရဲ့အပြည့်အစုံညီညာချက်ကတော့ဒီလ၉ရက်နေ့မှာကုံဆုံးခဲ့ပြီဖြစ်ပါတဲ့ဒီလိုနှစ်ဖက်ကအပြည့်အစုံကြောင်ထုတ်ပြန်ထားပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာရှိခဲ့ပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့
တလင်းကရီနေတုန်းကကျင်းပပြီးစီးသွားတဲ့ရွှေကောက်ပွဲမှာကူညီဆောင်ရွက်ပေးခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုဗစ်ကပ်ရောဂါကူးစက်မှုကိုစိုးရိမ်ရတာကြောင့်စစ်ဆေးဖို့တိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ရွေးကောက်ပွဲအတွက်မဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ဆရာဆရာမတွေလူအများနဲ့ထိတွေ့ဆက်ဆံခဲ့ရတာကြောင့်ကပ်ရောဂါကူးစက်မှုရှိမရှိစစ်ဆေးပေးဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။မဲယုံတွေအစဉ်အဆက်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဆရာဆရာမတွေနဲ့အခြားတာဝန်ရှိသူတွေအားလုံးကိုကျန်းမာရေးအတွက်လုံခြုံစိတ်ချမှုရှိစေဖို့အာခေါင်တွက်ဘက်နမူနာယူစစ်ဆေးတဲ့အစီအစဉ်တွေလုပ်ပေးဖို့အကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ယောဂကုသမှုအန္တရာယ်ရှိတဲ့အတွက်မဲယုံမှာတာဝန်ယူခဲ့ကြတဲ့ပညာရေးဝန်ထမ်းတွေကိုစစ်ဆေးဖို့တိုက်တွန်းခဲ့ရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်းမှဒေါက်တာဇော်မျိုးလိုင်ကပြောပါတယ်
။ကာလကလည်းဒါဟိုခါတိုင်းရနေမတူတဲ့ဒီကိုဗစ်ကာလဖြစ်တယ်။ကိုဗစ်ကာလဖြစ်နေတော့ကျွန်တော်ဝင်းကြီးဌာနကနေတစ်ချက်ပေါ့ဝင်းကြီးဌာနဆိုပညာရေးဝင်းကြီးဌာနလုပ်ပေးဖို့တော့ကျွန်တော်တို့ဟိုကြောင်းကြားထားတာပေါ့เนาะတောင်းဆိုထားတာရှိပါတယ်ဒါပေမဲ့အချိန်မီကတော့ကျွန်တော်တို့တောင်းဆိုတာလည်းနောက်ကျတယ်ဟိုဖြစ်တင်တော့မူလကလေးကလည်းဒီကော်မရှင်အချင်းချင်းကတူပြီးတော့ဒါကိုစီစဉ်ပေးတင်တယ်ပေါ့เนาะအဲ့တော့အဲ့နှစ်ခုအချိန်မီကြောင့်အားလုံးကတော့ကျွန်မအများစုကဟိုအင်ဂျင်ရောက်ကုန်ရပြီအဲ့တော့ဟိုခုချိန်မှာဆိုရင်လည်းဆက်ပြီးတော့စစ်မယ်ဆိုလည်းစစ်လို့ရပါသေးတယ်ဘုသာလည်းအစုံထိတွေ့မှုကတော့ AM မိသားစုပင်ထဲမှာထိတွေ့မှုကတော့ဖြစ်သွားပြီပေါ့เนาะအမိသားကတော့ကျွန်တော်တို့ကလည်းတိုင်းရဲ့ကျမ်းမာရေးဌာနကိုတောင်းဆိုတာတဲ့ကျွန်တော်တို့မှလည်းကျွန်တော်တို့ဒီဟိုသက်တွေလမ်းကြောင်းညီတစ်ဆင့်ပဲတောင်းဆိုရတာဆိုတော့ဘာမှတော့ပြန်ကြားတာလည်းမရပါဘူ
းရွေးကောက်ပွဲကာလတာဝန်ထမ်းဆောင်နေစဉ်ကွယ်လွန်သွားတဲ့ပညာရေးဝန်ထမ်းတဦးကိုတည်ဆုံးပြီးနောက်စစ်ဆေးရမှာကိုဗစ်ရောဂါကူးစက်နေကြောင်းအတည်ပြုခဲ့တာရှိခဲ့တဲ့အတွက်လည်းစိုးရိမ်နေတဲ့အကြောင်းဒေါက်တာဇော်မျိုးလိုင်ကပြောပါရယ်ဒါပေမဲ့လည်းကျမ်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရလည်းဖြစ်ဘ ਹੁ ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကတော့ရွေးကောက်ပွဲကာလကြိုတင်ကာကွယ်တဲ့အစီအမံတွေရှိခဲ့တာကြောင့်စိုးရိမ်စရာမလိုဘူးလို့ပြောပါရယ်။
တယောက်စီတယောက်စီတန်းကိုအန်ဒီယဲကင်းစွာနဲ့နော်ရောဂါကူးစက်မှုမရှိစေဖို့အတွက်ကြိုတင်အစီအမံတွေအတားအဆီးတွေနဲ့တိတိကျကျဆောင်ရွက်ထားတဲ့ဆိုကြောင့်မို့ကျွန်တော်တို့ဒီအားနေပြီးတော့ရောဂါကူးစက်ဖို့ဆိုတဲ့အခွင့်အလာတော့အမတန်ကိုလဲပါတယ်။ရွေးကောက်ပွဲကျင်းပတဲ့ချစ်စင်ကြောင့်ထူးခြားပြီးတော့ထပ်ပြီးတော့ဟိုရောဂါဖြစ်ပွားမှုတွေအများကြီးထောက်တက်လာတယ်ပါညာတော့အဲ့လိုမျိုးတော့ဒီ literature တွေမှာရော news တွေမှာရောကျွန်တော်တို့ကြားမိပါအောင်အဲ့လိုပဲကျမတို့ဓာတ်တွေကိုအထူးယူပါတယ်နီးယူပါတယ်ကျမတို့ဒီ CDC guideline WHO guideline ပြည်ရင်တော့အကုန်လုံးကကောင်းတဲ့အချက်တွေကိုကိုယ်နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့လည်းလုံးညီတွေဖြစ်အောင်အကောင်းဆုံးဖြစ်အောင်ဆောင်ရွက်တဲ့အတွက်ကြောင့်မို့ဒီလိုရွေးကောက်ပွဲဖြစ်စဉ်ကြောင့်နော်ဒီတယောက်စီမဲပေးသူရောမဲပေးတဲ့အခါမှာတာဝန်ရှိတဲ့သူတာဝန်ချခံရတဲ့သူတွေရောအန်တီအကင်းဆုံးဖြစ်အောင်ဒါဆောင်ရွက်ထားတာဖြစ်ပါတယ်အဲ့အတွက်ကတော့ဒီရပြီဆိုလို့ရှိရင်ဒါအကောင်းဆုံးဆောင်ရွက်ထားတာဖြစ်တဲ့အတွက်ကြောင့်မို့ဒါအတိုင်းတာတစ်ခုထိမတော်တာစိတ်ချရတယ်ဆိုအနေထားဖြစ်ပါလေ
ကိုဗစ်ကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိသလိုရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲရလဒ်တွေကျင်းပတဲ့အခါမှာလူစုလူဝေးမလုပ်ဖို့မေတ္တာရက်ခံတာကိုလိုက်လျောပေးတဲ့အတွက်ကျေးဇူးတင်တယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကနိုင်ငံအတွင်းကိုဗစ်ရောဂါဖြစ်ပွားမှုအခြေအနေနဲ့ဆက်လျင်းပြီးပြည်သူ့အစီရင်ခံတင်ပြတဲ့မိန့်ခွန်းမှာထပ်သွင်းပြောကြားခဲ့ပါတယ်
လူစုလူဝေးတွေကတော့ဖြစ်ဖြစ်တာဒီတရှိပါလေဒါကတော့မလွဲမရှောင်သာဘူးလို့ပဲကျွန်တော်တို့ဒီလိုပဲကြည့်ရမှာပဲရေကောက်ပွဲကာလမှာဒီလောက်ဖြစ်တယ်ဆိုတာကတော့တိတ်ပြီးတော့အားတင်းစရာအကြောင်းမရှိပါဘူ
းရေကောက်ပွဲကျင်းပပြီးစီးသွားပေမဲ့လည်းအနိုင်ရတဲ့နိုင်ငံရေးပါတီကလူစုလူဝေးနဲ့အောင်ပွဲခန္ဓာမျိုးကိုတတိထားဆင်ကျင်ကြဖို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဒီနှစ်မွန်းလွဲပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1400ကျော်နဲ့ကူးစက်သူ6100ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေမှာဖော်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မားတွေကိုမူရင်းအပုံအပြက်ကျင်ပြပေးတော့ပါမယ်။ကျွန်တော်အောင်မြတ်သူပါ။ Democracy in Mecca မြန်မာနိုင်ငံနှုတ်ထခြင်း Myanmar wakes up from the dream of democracy.ဆိုရဲဆောင်းမရှင်ရိုဒီယွန်အက်ဘတ်ဟက်ဆန်ရဲ့ DW online မှာရေးသားတဲ့ဆောင်းမကိုတင်ပြပေးခြင်းပါတယ်။ဒ ဒေါ်ဆန်းစုကြည်ကတိုင်းပြည်ကို၅နှစ်ဦးဆောင်ပြီးနောက်ဒီမိုကရေစီဆိုတာပြဿနာတိုင်းကိုဖြေရှင်းပေးနိုင်တဲ့ချိန်ဆက်ကြမဟုတ်ဘူးဆိုတာပိုပြီးထင်ရှားလာတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးမှာလူတိုင်းပါဝင်ဖို့လိုတယ်ဆိုပြီးတော့စောင်းမောင်းကိုအစချပြီးရေးသားတာပါပဲ။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အောင်မြင်မှုအပေါ်မြန်မာနိုင်ငံကဘာကအံ့အားသင့်လောက်အောင်ဖြစ်ခဲ့ကြပြီးတော့တိုင်းပြည်မှာအာဏာရှင်စနစ်ဆုံးခန်းတိုင်လို့ဒီမိုကရေစီပန်းနိုင်ကိုစတင်ချီတက်ပြီးလို့တော့ထင်ခဲ့ကြတယ်လို့စောင်းမရှင်ကဆိုပါတယ်။၅နှစ်တာလွန်မြောက်ပြီးတဲ့အခါမှာတော့ပျော်ရွှင်မှုနဲ့မျှော်လင့်ချက်တချို့ပျောက်ဆုံးခဲ့ရပြီးနိုင်ငံတကာမီဒီယာတွေရဲ့စိတ်ဝင်စားမှုလည်းလျော့နေခဲ့ရတာမို့2020ရွေးကောက်ပွဲမှာ NLD ပါတီကိုအဆင်ပြေအောင်လောက်ပဲအောင်မြင်မယ်လို့မျှော်လင့်ခဲ့ကြတယ်လို့ဆိုပါတယ်။ရွေးကောက်ပွဲအောင်နိုင်ခြင်းဟာတိုင်းပြည်ရဲ့ပြည်ထောင်အားလုံးကိုဖြည့်ရှင်ပေးနိုင်တဲ့စည်းကြိမ်လို့မဟုတ်ဘူးလို့တိုင်းပြည်ရဲ့တတိယနိုင်ငံရေးအင်အားစုဖြစ်တဲ့တိုင်းသားတွေရဲ့ခံစားချက်ကိုနားလည်သဘောပေါက်ဖို့အတွက်လည်း NLD ပါတီအနေနဲ့အစင်းသင်းမဖြစ်သေးဘူးဆိုတာကိုပြီးခဲ့တဲ့၅နှစ်တာကာလကသက်သေပြားကလေးဖြစ်ကြောင်းစောင်းမရှင်ကထောက်ပြထားပါတယ်။ရွေးကောက်ပွဲအောင်နိုင်ခြင်းနဲ့ဒေါ်ဆန်းစုကြည်ရဲ့လူကြိုက်များထင်ပေါ်ကျော်ကြားမှုနှစ်ခုစလုံးကနှစ်ပေါင်း80ကြာကြီးဖြစ်တဲ့တိုင်းပြည်ရဲ့ပြည်တွင်းစစ်ကိုတော့အဆုံးမသတ်နိုင်ခဲ့ပါဘူးတဲ့။စီးပွားရေးပိုင်းမှာလည်းရွေးကောက်ပွဲကအလိုလျောက်စီးပွားရေးကျွမ်းကျင်သူတွေကိုမွေးထုတ်ပေးတာမျိုးမဟုတ်ဘူးဆိုတာကိုပြီးခဲ့တဲ့၅နှစ်တာကာလမှာတွေးမြင်ခဲ့ကြပါတယ်လို့ဆိုပါတယ်။အာရှတိုက်ရဲ့ကုမ္ပဏီကြီးတွေထဲမှာတခုအပါအဝင်ဖြစ်တဲ့ Samsung လို့ကုမ္ပဏီကြီးတွေဟာဂျူရိုဂစီအုပ်ချုပ်ရေးနဲ့တင်းကျပ်တဲ့စီးမြင်ကန့်သတ်ချက်တွေကြောင့်ပြန်လည်ရုပ်သိမ်းသွားတော့လဲဆောင်းမမှာထောက်ပြထားပါတယ်။ဒါအပြင်ပါတီရဲ့အတွင်းစည်းလူများဟုသာယုံကြည်ရှိပြီးအပြင်ကကျွမ်းကျင်သူတွေရဲ့အကြံဉာဏ်ပေးတာကိုလက်မခံတတ်တာကလည်းမြမစီးပွားရေးအလားအလာကိုထိခိုက်နေတာစေခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်ပြည်သားအများစုကတော့အပြောင်းလဲတွေဆက်ပြီးဖြစ်ပေါ်နေတာမျိုးအလိုရှိတာမို့ COVID-19 ရောဂါကူးစက်မှုတွေကြားထဲမှာပဲဇာတ်မဲပေးခဲ့ကြပြီးဖြစ်ပါတယ်တဲ့ဆေးအုပ်ချုပ်ရေး150ပြည်တွင်းစစ်190စတဲ့တစ်ဖက်သက်တွေးခေါ်အုပ်ချုပ်ခဲ့တဲ့ကာလတွေရှည်ကြခဲ့တာမို့မြန်မာခက်ခဲတဲ့ပုံစံတရားပြည်ကြံရှိနေကြောင်းဒါပေမဲ့မျှော်လင့်ချက်မဲနေတာတော့မဟုတ်ဘူးလို့စောင်းမရှင်ကရေးသားထားပါတယ်ပြည်စုံတော့ www.dw.com မှာပတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။ကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာသူတွေရဲ့တွေးရှိချက်တွေကိုအခုဆွေးနွေးခန်းမှာနှာစင်ရပါမယ်။ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမတ်မြတ်နန္ဒာသိန်းမန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာတက်မြတ်နန္ဒာသိန်းနဲ့ကိုတက်မြတ်စုကျွန်တော်ဒီကြတဲ့ဘက်ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဂျိုတီမီကျွန်တော်တို့ပြောခဲ့ကြတယ်အခုရွေးကောက်ပွဲလွန်ကာလပေါ့နော်ဒီကာလအတွက်လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနဲ့ပြောဆိုဖို့အတွက်ပါဝင်ဆွေးနွေးပေးတာအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဆိုအခုကကျွန်တော်တို့ရွေးကောက်ပွဲပြီးနောက်ရက်ပေါ့နော်မနေ့ကနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲပြီးသွားပြီကျွန်တော်တို့အခုဆွေးနွေးပွဲလုပ်တာကနိုဝင်ဘာလ9ရက်တနင်္လာနေ့ညဆိုတဲ့အခါကျတော့ဓမ္မဦးဆိုမင်းနဲ့နာတင်ရွေးကောက်ပွဲပြီးနောက်တစ်ရက်မှာကိုပတ်ဝန်းကျင်ကလူတွေပေါ့လူတွေကိုကြည့်ပြီးတော့ဓမ္မလူတွေရဲ့ရေပုံရခံစားချက်ဘယ်လိုများရှိနေတယ်လို့တွေ့ရပါလဲခင်ဗျ
အကျမတို့အခုကရန်ကုန်မှာရှိနေတာဆိုတော့ရန်ကုန်ကလူတွေရဲ့ခံစားချက်ကိုပိုပြောနိုင်မယ်ထင်တယ်ပေါ့နော်။စင်နာတွေကတော့အခုကဒီနေ့ကတော့စင်ကျွန်တော်တို့စင်ရင်သွင်းတဲ့ရက်ဆိုတော့အစင်ခံစားပြအလုပ်တွေများနေကြတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီရန်ကုန်မှာကျတော့ဟိုမှာတချို့တွေဆိုရင်ဟိုကကျွန်တော်တို့ပတ်ဝန်းကျင်ကဒီဟိုကရက်ဖက်တခုအဖွဲ့ကလူတွေရောနောက်ဒီမက်ဆန်နာရှင်တွေရောအဲသူတို့ဘာဖြစ်လဲဆိုတော့ဟိုမဲပေးမယ်လို့တော့သိထားတယ်ဒါပေမဲ့ဒီလောက်ကြီးကြီးထွက်ပြီးတော့မဲပေးမယ်လို့သူတို့မထင်ခဲ့ဘူးပေါ့နော်ဆိုတော့မနက်9နာရီလောက်တည်းကနေပြီးတော့ဒီကျမတို့လမ်းထဲမှာဆိုတဲ့ဒါလုံးဝတန်းစီပြီးတော့9နာရီလောက်ကြီးကဆက်ပြီးတော့အဲလူတွေကစောက်နေကြတယ်ဆိုတော့အဲ့လိုအခြေအနေကိုတွေ့တဲ့အခါမှာဟာအဲဒီလူတွေကဒါဒီမိုကရေစီအရေးအတွက်ကိုပေါ့နော်ဘာပဲဖြစ်ဖြစ်ဒါကိုအရေးကြီးတယ်ဆိုတာကိုသူတို့ကသိနေတယ်ပေါ့နော်အဲ့ဒီနေတယ်ဒီမှာပြည်သူလူထုရဲ့အခမ်းအနားဟာဘယ်လောက်ထိအရေးပါတယ်။နောက်ကျမတို့ဒီအရသာအစိုးရဖြစ်ဖို့အတွက်တို့ရဲ့မဲတမဲဟာဘယ်လောက်ထိဒါအရေးကြီးတယ်ဆိုတာကိုဒီတက်တည်ပြခဲ့တယ်ဆိုတော့ဒီမှာဒီမိုကရေစီကြီးဟာဟိုကောင်းတဲ့အလားအလာကြီးရှိနေမယ်ဆိုပြီးတော့အားလုံးကတော့တိုင်းမရတော့ဒီပြောနေကြတာပေါ့နော်။
ဟုတ်ကဲ့ကုသမြတ်ဆိုးရောမန္တလေးဘက်မှာ မန္တလေးဘက်ကလူလူရဲ့အခြေအနေဘယ်လိုများတွေ့နေရလဲဗျာ
ဟုတ်ကဲ့ဆရာရေအဓိကတော့မန္တလေးဘက်ကအခြေအနေကတော့မတီမညတော့ငါတည်းရပေါ့နော်မညညာ7လောက်ကလေးဆက်ပြီးတော့ဒီလမ်းမော်ထွက်လာကြတာတွေ့ရလမ်းမော်ထွက်တယ်ဆိုတော့ကျွန်တော်ကြောက်မဟုတ်ပါဘူးဟိုဘာလဲဆိုတော့အဲ့ဒီဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီအကြံများဖြစ်နိုင်နေဆိုတဲ့ဟာမျိုးဟိုမျိုးအတန်ကြီးထွက်လာတဲ့အချိန်မှာဒီအောင်ပွဲခံဖို့ဆိုပြီးဆိုထွက်လာတာမျိုးတွေ့ရတယ်အဲ့တော့ဒါအဲ့လိုမြင်အပြင်မှာဒီနေဆိုလဲမြို့ပေါ်မှာလဲဒီစီတန်းလက်လေတဲ့ရင်တန်းနေနေစီတန်းလက်လေနေအောင်တွေ့ရတယ်အခုလက်ရှိအချိန်ဆိုလဲဒီဒီမန္တလေးတိုင်းရုံရှိမှာအဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံရှိမှာအောင်ပွဲခံနေတဲ့လူတွေရှိနေတယ်ပေါ့အဲ့တော့ပြောချင်တာကတော့မန္တလေးတိုင်းကတော့အနေဒီထောက်ခံတဲ့သူအများစုရှိတာဖြစ်တဲ့အတွက်မန္တလေးမြို့ပေါ်ဆိုရင်ပို့ပြောလည်းများတယ်များတဲ့အတွက်ကြောင့်မို့ဒီအနေဒီဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီအများစုဒီမန္တလေးတိုင်းလိုမှာဂျာနုံးပြည်နိုင်ငံခါမှာဒီမန္တလေးတိုင်းမှာရှိတဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့ဒီပြည်သူလူထုအနေနဲ့တော့တော်တော်လေးဒီတပြွတ်ကြွတ်နဲ့ပြောတော်တော်ကိုဒီပျော်ရွှင်နေတာကိုတွေ့ရတယ်ပေါ့နော
်အောင်ပွဲခံနေကြတော့ပေါ့နော်
အောင်ပွဲခံနေကြတယ်တွေ့ရတယ်
ဟုတ်ကဲ့
ဒါပေမဲ့ဒေါက်တာဆောင်မြင့်မောင်ကတော့မှမနေ့ကတော့ဆင်းပြီးတော့တားရတယ
်တ
ားရတယ်ဟုတ်ကဲ့ပေါ့နော်ဟုတ်ကဲ့ကိုဗစ် -19 ကာလမှာဆိုတော့ဟုတ်ကဲ့
ဆိုတော့မင်းနဲ့နာတင်ကျွန်တော်တို့ဒီရွေးကောက်ပွဲဒီအောင်မြင်ရှိခဲ့တယ်လို့အခိုင်အမာပြောနိုင်ပါလားခင်ဗျ
အဲ့လိုတော့ပြောလို့ရနိုင်တယ်ဟုတ်ဟိုအရင်ကောင်းတဲ့အခြေအနေတကူမဟုတ်ခဲ့ဘူးဆိုပေမဲ့လို့ကျွန်တော်တို့ဒီကိုဗစ်ကာလပေါ့နော်ဒီကပ်ရောဂါဖြစ်နေတဲ့အချိန်မှာတူပြည်သူလူထုရဲ့ဒီစိတ်ဆန္ဒနဲ့ဒီမဲထွက်ပေးမှုပေါ့နော်ဒီရွေးကောက်ပွဲဖြစ်စဉ်မှာကျွန်တော်တို့ရဲ့ဒီမြန်မာဒီမိုကရေစီအရေးမှာဒါပါဝင်ဆောင်ရွက်မှုတွေကဒါကောက်မှုနဲ့လို့ပြောလို့ရတယ်ဥပမာတာဝန်ကျတဲ့ဆရာဆရာမတွေဆိုလို့ရှိရင်လေဒါတို့ဒီဟိုပါပေါ့နော်အခက်အခဲတွေအနေရတွေအများကြီးကြားရရပဲတို့ဟိုကလှုပ်ဆောင်ရရှိတာကိုတို့အဆုံးထိလုပ်သွားတယ်နောက်တစ်ခုကဒီတခြားသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဥပမာဆိုရင်ဒီတမရေးဝန်ကြီးဌာနကနေပြီးတော့မှပူးပေါင်းဆောင်ရွက်တာမျိုးတွေရှိတယ်နောက်တခြားသောဒီဟိုပါပေါ့အဒီကူညီဆောင်ရတဲ့အဖွဲ့အစည်းတွေကိုတွေ့ရတယ်ဆိုတော့အဒီကောင်းမွန်စွာပြီးဆုံးတယ်လို့တော့အဒီပြောလို့ရတယ်အဒါထဲမှာတော့တခြားအခက်အခဲတွေတော့ရှိတာပေါ့နော်ဒီတခြားအခက်အခဲတွေအဒီဥပဒေကိုမတိမှုကြောင့်ဖြစ်သွားတဲ့အချို့အကြောင်းများရှိတယ်ဆိုပေမဲ့လည်းအကြံပြပြောရင်တော့ဒါအောင်မြင်မြင်နဲ့ဒါပြီးသွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဘယ်လိုသုံးသပ်ပါလဲအောင်မြင်ပြီးခဲ့ပါသလား
ဟုတ်ကဲ့အဲ့တော့ယူကော့ဘွဲတနစ်တာကိုကြည့်မယ်ဆိုရင်တော့ဒါအောင်မြင်ပြီးသွားတယ်လို့ဒါအခိုင်အမာပြောလို့ရမယ်ပေါ့နော်ပြီးတော့ဒီအားရချင်းတဲ့ဘွယ်ကောင်းတဲ့ကိစ္စလေးလည်းရှိတယ်ပေါ့ကျွန်တော်တို့ဒီကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်လည်းဒီ129ဦးနဲ့ဒီကာလာဒိုလေးလာဆောင်ကြီးတွေနဲ့ဆောင်ကြီးတဲ့ခါမှာသူတို့ဆောင်ကြီးတဲ့မယုံနေရဲ့ဒီ90နှစ်ရှားခိုင်နှုန်းကျော်ပေါ့နော်အခိုင်နှုန်းကျော်ကဒီကိုဗစ်ကာလာဖြစ်နေတယ်ဆိုရင်ကိုဗစ်ကာလာနဲ့ပတ်သက်တဲ့ဒီထားမဲ့ N95 ဝေဒါမျိုး mask ဝေဒါမျိုးဟန်ကျက်ဝေဒါမျိုးတွေကစစနစ်တကျလုပ်သွားတာမျိုးတွေ့ရတယ်အဲ့တော့သူကတစ်ခုလေးပဲပေါ့နော်ကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီဒီလူရဲ့လိုကြတဲ့စိတ်ကလည်းမင်းလာပေးမယ်ကျွန်တော်ထင်တာဆိုရင်ရင်ကဆိုမင်းလာပေးမှာရလေရှော့လိမ့်မယ်လို့ကျွန်တော်ကသုံးသပ်ထားတာဒါပေမဲ့တကယ်တမ်းမှာကြတော့မင်းလာပေးမှာလည်းအရင်များတယ်အဲ့တော့လူတန်းရှည်ရေတော့ဖြစ်တယ်ဒါပေမဲ့စနစ်တကျပဲတန်းစီတာကိုတွေ့ရတယ် must have တွေ့ရလေရှိစပြတ်ပြအကုန်ပါတယ်ပြောချင်တာကတော့ဒီတော်တော်အောင်မြင်မြင်နဲ့ပြီးသွားပါတယ်အားရကြည့်နေတာလည်းကောင်းပါတ
ယ်ဟုတ်ကဲ့
ဆီမှာပို့
ဆိုတော့အခုဒီတနင်္လာနေ့ဆိုရင်ဒီမှာလာကိုရဲ့တနင်္လာနေ့မှာအချို့ရုပ်ောက်ပဲစောင့်ကြည့်လာတဲ့အဖွဲ့တွေကကနဦးအစီရင်ခံစာတွေသူတို့လိလထားတော့ထုတ်ပြန်တာတွေကျွန်တော်တွေ့ရပါတယ်ဆိုတော့ base အဖွဲ့ကလည်းပဲအဖွဲ့ကြီးတွေနဲ့သူတို့နိုင်ငံလုံးစောင့်ကြည့်လာခဲ့တော့ base အဖွဲ့ရဲ့အပြောကတော့ဒီရေကောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုတက်ရောက်တဲ့ဒါကြီးမာတဲ့ခြုံရင်းချက်အားနေချက်ကျွန်တော်အနေနဲ့ဆိုရင်သူတို့ကစကလုံးတိကျနေမဟုတ်ဘူးဆိုတော့ပတမာမှုပေါ့နော်မေရုကောက်ပွဲနဲ့ပတ်သက်တဲ့မဲမတမာမှုစသည်အားဖြင့်အဲ့လိုမျိုးတွေကဒီကောင်ဖြစ်စတဲ့ခုလုံးဘောကိုထိခိုက်ရလောက်အောင်ကြီးမားတဲ့ခြုံရင်းချက်အားနဲ့ချက်တွေမရှိခဲ့ဘူးလို့ base ဘွယ်ကပြောတော့မန်းမြနန္ဒတင်ရောအဲ့ဒီပုံမှာသဘောတူပါလား
အဟုတ်ပါတယ်ရှင်ဟုတ်ဒါဆိုကျမတို့မနေရဆိုရင်ကျမတို့ရဲ့ဒီကောက်ပွဲလေ့လာသူများကပေးပို့လာတဲ့ဒီ incident report တွေပေါ့နော်အဲဒီဒုချဖြစ်စဉ်တွေကိုကျမတို့ဒီရရှိခဲ့တယ်ဆိုတော့အဲ့ဒီမှာလည်းပဲကျမတို့ဒီဟိုပါပေါ့ဒီပုံမှန်ဒီအငင်းပွားမှုဥမာကျွတ်တင်မဲနဲ့ပတ်သက်တဲ့ကိစ္စရှိမယ်အဲနောက်ပြီးတော့ဒီမဲရုံမှာဒီလေ့လာခွင့်မရတဲ့အခြေအနေမျိုးလေးတွေနောက်တချို့တော့ဒီမမဲပေးခွင့်ဆိုးရှုံးတဲ့ဟာလေးဒီလိုမျိုးလေးတွေတော့ကြိုကြားကြိုကြားတော့ရှိတယ်ဒါပေမဲ့သို့တော်လည်းပဲဒီကောက်ပွဲရဲ့ရလက်ကြီးတစ်ခုလုံးကိုဒီကြောင်းနေနိုင်တော့တဲ့ဒီကြီးမားတဲ့ impact တွေတော့ဒါမရှိဘူးပေါ့နော်တချို့တော့ case တွေဒီဟိုနှစ်ခုသုံးခုလောက်ကလွဲလို့ဆိုတော့ဒီပုံစံမျိုးတော့ကျွန်တော်တို့ဟိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုရောဒီခြုံရင်းချက်အားနဲ့ချက်စတဲ့အပြင်ဒါတွေဒီရုပ်ောက်ပွဲဖြစ်စဉ်တစ်ခုလုံးပေါ်ကိုရုပ်ောက်ပွဲရလက်ကြီးတစ်ခုလုံးကိုအပြောင်းလဲထိခိုက်သွားနိုင်တဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ပြောတာကိုသဘောတူပါလား
OK အဲ့တော့သဘောတူပါတယ်ဒီရွေးကောက်ပွဲပြည်စင်တစ်ခုလုံးကိုပြန်ခြုံကြည့်မယ်ဆိုရင်တော့ဆ iam မမနန္ဒာပြောသလိုပဲအနေချင်းသောချိုးယွင်းမှုလေးတွေတော့ရှိခဲ့တယ်ဒါပေမဲ့ရွေးကောက်ပွဲပြည်စင်တစ်ခုလုံးကိုပြောင်းလဲသွားစေနိုင်တော့ပဲမတမမှုမျိုးမရှိခဲ့ဘူးလို့ကျွန်တော်တို့ပြောရင်အဲ့မှာပြောလို့ရပါတယ
် OK ဆိုတော့ဟိုတစ်ခုလုံးကိုတော့ထိခိုက်ပွဲမရှိဘူးဒါပေမဲ့ခုနလိုတချို့နေရာတွေမှာပေါ့နော်နေရာချင်းတည်းတည်းတည်းတည်းဖြစ်တာမဟုတ်ဘူးဆိုပေမဲ့ဖြစ်ရတစ်ခုကဖြစ်စဉ်တစ်ခုကဥပမာဆိုကြပါဆိုကျွန်တော်တို့စိတ်တုံးအတုဆိုကြပါဆိုသူကဒီတုံးအတုဆိုတဲ့ဖြစ်ရသည်နေရာအများစုမှာသူကကြဲကြဲတည်းတည်းဖြစ်တာမဟုတ်ဘူးသူကတီးခြားဖြစ်စဉ်ဖြစ်တယ်နောက်တစ်ခုဆိုရင်ကျွန်တော်တို့ဥပမာမဲဆာရမကောင်းတာမျိုးလို့စိတ်တုံးမှင်ညံ့တာစသည်အပြင်ပေါ့ဆိုအဲ့လိုမျိုးကြဲကြဲတည်းတည်းဖြစ်စဉ်တွေတော့မရှိဘူးသူကဖြစ်စဉ်လေးတွေတော့ရှိခဲ့တယ်ဆိုတော့မမျက်နှာနဲ့တင်သူလေ့လာထားသလောက်အဓိကဘလို့ဖြစ်စဉ်မျိုးတွေရှိခဲ့တာပါလဲ
ဆိုအတိအကတော့ကျမတို့ဥမာပေါ့ဥပဒေနဲ့ဒီလုံလီးကြိုက်ကြီးတွေကိုမသိရှိမှုကြောင့်ပေါ့လေဥမာဒီညနေမှာကျမတို့ကဒီမရုပ်နေမှာမရွေတက်ပြီးတဲ့အချိန်မှာဒီပုံစံ16ပေါ့နော်ပုံစံ16ကိုဒီကြေညာထားမယ်ဒီရွေးကောက်ပွဲလေ့လာသူတွေနောက်ပါတီရသူတွေနော်နောက်ပြီးတော့ဒီပါတီအတိတက်တွေရှိရမယ်ဆိုတဲ့ဟာမျိုးကဒါပါထားပြီးသားဖြစ်တယ်ပေါ့နော်ဒါပေမဲ့လည်းအချို့သောမရုပ်နေမှာအမှဒီရလက်ကိုမကြေညာပေးတာမျိုးပေါ့နော်ဥမာရလက်ကိုကြေညာပေးရဆိုရင်ဒါဟိုပါတော့ဒီရွက်ကွက်တစ်ခုရဲ့ဒီပူလင်းမြင်တာမှုကိုပို့ပြီးတော့မှအားကောင်းစေတဲ့ဟာပေါ့နော်ဒီပို့ပြီးတော့မှအင်များပြည်သူကလက်ခံလာမယ်ပြည်သူလူထုကဒါတည်င်းချက်လက်တွေကိုပို့ပြီးသိရှိနိုင်မယ်နောက်တို့ဒီလေးလာတွေ့ရှိခဲ့တဲ့အကြောင်းအရာတွေကိုပို့မှုပြီးတော့မှမိမိရဲ့ရဲ့ရွာတွေမှာကြည်ကြဲမြတ်မြတ်ပြောနိုင်မယ်ပေါ့နော်ဆိုတော့ဒီလိုဟာမျိုးလေးတွေပေါ်မှာဒီမသိရှိမှုတချို့ရှိတယ်ပေါ့နော်နောက်ချက်ကတော့ဒီဟိုပါပေါ့မဲတူတင်မဲကိစ္စမှာနည်းနည်းတချို့ကိစ္စလေးတွေရှိခဲ့တယ်နောက်ဆုံးတစ်ခုကကျတော့ကျွန်တော်တို့ဒီမဲဆန္ဒရှင်ပေါ့နော်တချို့သောမဲဆန္ဒရှင်ပြည်သူလူထုအနေနဲ့တော့ဥမာပုံစံ3ကကြီးကိုဖြစ်ထားတယ်ဆိုပေမဲ့လည်းပဲတကယ်တမ်းမှာနောက်ဆုံးရကြတော့ပါမလာဘူးဆိုတဲ့ဟာမျိုးတွေပေါ့နော်ဆိုတော့ဒီလိုဒီဟုတ်တယ်ဟိုပါပေါ့ဒီမက်ဆန္ဒရှင်တွေရဲ့မဲပေးခွင့်တချို့နောက်တိုင်းနားဥမာညံကုန်မှာဆိုရင်အချို့နေရာတွေမှာရခိုင်ပြည်မှာဆိုရင်အပေးလို့မရဘူးပေါ့နော်ဆိုတဲ့ဟာမျိုးပေါ့အဲအဲ့လိုမျိုးပုံစံမျိုးလေးတွေကတော့မေးပေးခွင့်ဒီဆုံးချုပ်မှုအချို့တော့အနေငယ်ရှိခဲ့တယ်လို့ဒါတို့ပြောလို့တော့ရပါတယ
်ဟုတ်ကဲ့ကိုတမက်ဆိုရောဘယ်လိုတွေ့ခဲ့ပါလဲဘာတွေအဓိကတွေ့ခဲ့ပါလဲကိုတမက်ဆိုလို့ဒီတာပဲမှာ
ဟုတ်ကျွန်တော်ကမလေးတိုင်းဆောင်ကြည့်တာဆိုမလေးတိုင်းပေါ့အဲ့တော့ဒီကြီးမားတဲ့ဒီပြောင်းလဲမှုဖြစ်စေနိုင်တော့တဲ့ဒီမတမာမှုလို့ဟာမျိုးတွေတော့မတွေ့ခဲ့ဘူးဒါပေမဲ့ပြဿနာအနေနဲ့ငယ်လေးတော့ရှိခဲ့တယ်ဥပမာပါလဲဆိုရင်ဒီရွေးကောက်ပွဲမေယုံမှုတွေပေါ့နော်မေယုံမှုတွေကဒီရွေးကောက်ပွဲလာဆောင်ကြည့်သူတွေပထမပိုင်းမှာတော့တော့ဒီဝန်ကမပေးတာမျိုးတွေရှိခဲ့ဒါပေမဲ့ညီနိုင်ဆောင်ရတဲ့အခါမှာမာဒီအဆင်ပြေသွားတော့ဒါပေမဲ့ပြောပွဲမှာရှိတဲ့မဲယုံတယုံမှာတော့အုတ်ချွေမှုကဝင်ပြီးဆွတ်ပြပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ကြည့်လေးလာသူတို့ကိုဆောင်ကြည့်ကိုမပြူတာမျိုးပေါ့လေအဲ့လိုမျိုးကိစ္စလေးတွေတော့ရှိခဲ့တယ်ဒါအပြင်ပါတယ်ရှိမလဲဆိုရင်တော့ဒီညဉ့်ညံပဲမှာဆိုတစိမ့်တုံးအတူကိစ္စလေးတစ်ခုတက်သွားတယ်ပြီးရင်တော့ဒီမန္လီမြို့ပေါ်ဆိုရင်တော့လည်းချမ်းမြတ်သားစီမြို့နယ်ပေါ်မှာဒီအေးပေါ့နော်ဒီမေယုံမှုလက်မှတ်မပါပဲနဲ့ဒီနှစ်ရွက်လောက်ပေါ့နော်ဒီကောင်မျိုးဆိုလဲဒါသတိလွတ်လွတ်ဖြစ်သွားတဲ့ကိစ္စမျိုးပေါ့လို့မျိုးတမေရွေးတာမဟုတ်မေသနာစာရွက်နှစ်ရွက်လောက်ပါသွားတာမျိုးပေါ့နော်အဲ့လိုမျိုးကိစ္စလေးတွေရှိတယ်တစိမ့်တုံးမင်းမထိုင်တာလေးပေါ့အဲ့လိုကိစ္စအသေးပွဲလေးတွေပဲတွေ့ရပါတယ်အဲ့တော့ဒီတစ်ခုပါဖြစ်စဉ်ကကျူတင်မဲ့ပေးတဲ့ဟာမှများလာတဲ့အချိန်မှာပေးနှုန်းကများတဲ့အချိန်မှာဒီမေယုံတွေမှုဖြစ်စဉ်ကအရန်ကြာသွားတာပေါ့နော်ဒါတစ်ခုကလွှင့်ရင်ကျန်တာအဲ့တော့အဆင်ပြေပါ
ဟုတ်ကဲ့ဟုတ်ကဲ့အတိဖြစ်ခဲ့တဲ့ကိစ္စလေးတွေပေါ့ခုနမမျက်နန္ဒတင်ရောကိုတမက်ဆိုပြောသွားတဲ့ကိစ္စလေးတွေဖြစ်စင်နေပေါ့လေအဲ့ဒါတွေကအဓိကလာဘယ်လိုအားနည်းချက်ကြောင့်ဖြစ်ခဲ့တယ်လို့ပြောလို့ရမလဲ
အဓိကတော့ကျွန်တော်တို့ကဟိုပါဒီရွေးကောက်ပွဲပေါ့2010မှာကျွန်တော်တို့ရွေးကောက်ပွဲလုပ်တယ်2015မှာလည်းလုပ်တယ်အဲဒီ2020ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ဒီကတ်ယောဂဖြစ်ပွားနေတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့တွေနောက်ပိုင်းမှာဆိုရင်ဒီသင်ခန်းစာတွေဟိုယူပြီးတော့မှအဲဒီကတ်ယောဂဖြစ်ပွားတဲ့အချိန်နေမှာဆိုဘယ်လိုမျိုးပုံစံနဲ့
အဲဒီ
ပြင်ဆင်မလဲဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းဒီဥပဒေနေဥပဒေတွေမှာထည့်သွင်းပြီးတော့မှအာဒါပြင်ဆင်ရေးဆွဲဖို့တွေကျွန်တော်တို့အဲဒီလှုပ်ဆောင်မှုလိုအပ်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနည်းပညာတွေကိုပုံမှန်သုံးစွဲနိုင်ဖို့ပေါ့နော်ဒီလိုကာယယောဂအခြေအနေဆိုတာဒီဟာဒီယောဂတစ်ခုတည်းမဟုတ်ဘဲနဲ့တခြားတစ်ခုဆိုတာပြောလဲထပ်ပြီးတော့ဒါဖြစ်လာနိုင်လို့ရှိတယ်နော်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကနော်ဒီ online ကနေပြီးတော့ဒီ messenger ရှင်တွေကိုမက်ဆေ့ချ်စစ်နိုင်အောင်အချို့သောနိုင်ငံတွေမှာဆိုရင်ကျွန်တော်တို့ဖုန်းနဲ့ကနေပြီးတော့ messageဆိုတော့လုတ်လိုက်တာနဲ့เนาะဒီဘေးမဲယုံမှာပေးရမယ်ဒါဘလို့ဆိုတော့သူတို့တိသွားမယ်အခုဆိုရင်တော့ဒါ voter slip တွေပဲလိုက်ပေးရတယ်ဘာညာဆိုတော့ငယ်ငယ်တော့အငင်းပွားစရာတွေရှိနိုင်တယ်လေအဲဒီလူတစ်ယောက်ကပေးပြီးသားလူတစ်ယောက်ကထက်ပြီးတော့ပေးမှလားဒီဟာဘလို့စိတ်ချမလဲဆိုရဲဒီတန်တရာဖြစ်မှုတွေဟာကျွန်တော်တို့ဒီအခုကရွေးကောက်ပွဲကြီးပြီးသွားတယ်ဆိုပေမဲ့ဒါကျွန်တော်တို့စိတ်ချလို့ရတဲ့အနေအထားမျိုးမဟုတ်သေးပဲねဒါကန်ကန်ကွက်မယ်ဒီဟိုအငင်းပွားမှုတွေဆက်ပြီးတော့ဒါဖြစ်သွားဖြစ်မှာပဲပေါ့เนาะဒီခြေနေကဖြစ်နေတယ်ဆိုတော့နောက်ပိုင်းနိုင်ရင်ကျွန်တော်တို့ကဒီ digital ပြီးညာကိုတုံးပြီးတော့ပုံမှုပြီးတော့မှဒီဟိုပါပေါ့ဒီပြည်သူလူထုရဲ့ဒီသတင်းအချက်လက်ပေါ့နော်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီရွေးအချက်လက်တွေကိုရယူနိုင်မှုဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေနေဥပဒေတွေမှာကိုထည့်သွင်းပြီးတော့မှပြင်ဆင်ရေးဆွဲပြီးတော့မှဒီလိုအပ်တဲ့ဒီပြင်ဆင်ချက်တွေကိုတော့ကျွန်တော်တို့ရွေးကောက်ပွဲအပြီးမှဒါရွေး
ဒီကဘာအားနေချက်ဘာချုပ်ဝင်ချက်ကြောင့်ဖြစ်တယ်လို့သုံးသပ်တယ
်။ဟုတ်ကဲ့အဓိကဒီမှာဆုံးဒီကျော်လွှားရတဲ့အခက်အခဲရောကိုဗစ် -19 ကိစ္စလို့ကျွန်တော်တို့မြင်ပါတယ်။အရင်ကောက်ပတ်စုနေကမှလည်းပြောပြဖို့ရပေါ့နော်။အဲ့တော့ COVID-19 အခြေအနေကြောင့်ဘာဖြစ်လဲဆိုတော့ဒီမေယုံမှုတွေဒီကော်မရှင်အဖွဲ့ကိုအတိအကျပေါ့နော်ဒီသင်တန်းပို့ချမှုပိုင်းတွေမှာတော့အားနေခဲ့တာမျိုးရှိနေပေါ့နော်အဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်တချို့လုံးလုံးနေတိုင်းပိုင်းတွေမှာဒီကျွမ်းကျင်မှုအားနေတဲ့အတွက်အားနေတဲ့အခါမှာဆုံးဖြတ်မှုအလွယ်မှာလေးလောက်တာမျိုးလေးတွေကြုံရတာမျိုးရှိပြီးတော့နောက်တစ်ခုကတော့ဒီတချို့ခါလေးတွေမှာဖြစ်သွားတဲ့ကိစ္စကဘာလဲဆိုတော့ဒီ online ကိုအသုံးကောင်းကောင်းအကျွမ်းတဝင်မရှိကြဘူးပေါ့နော်ဒီတချို့အသေးအချင်းနဲ့သူအများစုကဒီဒီထဲမှာပါဝင်နေရတာပါဝင်နေရတဲ့အားဖြစ်တဲ့အတွက်ကြောင့်မို့ online ကိုအသုံးမပြုတဲ့အချိန်မှာဒီသင်တန်းတက်ရောက်တဲ့ကိစ္စတွေပါရ online ကပဲလောက်ရတာဆိုတော့အဲ့လိုအချိန်မှာတော့စိတ်ဝင်စားမှုအားနေရမျိုးတွေလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်သင်တန်းပေးမှုရှိခဲ့တယ်ဆိုတော့တော့ပေါ့နော် online နဲ့အကျွမ်းမဝင်နေတဲ့အချိန်မှာဒီလိုသိရှိမှုပိုင်းတွေကအားနေခဲ့တာပေါ့နော်အဲ့လိုမျိုးဟိုအကြောင်းမို့လဲဖြစ်မယ်လို့ထင်ပါတယ်ပြီးတော့နောက်တစ်ချက်ကတော့ဟိုတချို့သောကိစ္စလေးတွေကတော့မထင်မဖဲနဲ့ဘယ်သူမှမတော့ရည်ရွယ်ပြီးတော့လုပ်လိုက်တာတော့မဟုတ်ဘူးပေါ့နော်ဒီလိုပဲဖြစ်သွားတဲ့အားမျိုးလေးတွေလည်းရှိကောင်းရှိပါလိမ့်မယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျနောက်တစ်ခုကကျွန်တော်တို့ဒီမဲလာထဲတူစီအတွက်ပေါ့နော်ကျွန်တော်ကြိုတားကြိုကြသတင်းလေးတွေတော့တွေ့ပါတယ်ဒီနှစ်ကဆန္ဒမဲပေးခွင့်ရတဲ့ပေးခွင့်ရှိတဲ့အရေးအတွက်ကလည်းများတယ်မဲပေးတဲ့လူအရေးအတွက်လည်းများတယ်လို့အကြမ်းဖျင်းပြောကြတယ်ဆိုတော့မမျက်နှာတင်ဘယ်လိုတွေ့တယ်လဲဒီ2020ပြီးကောက်ပွဲဒီ2015ပြီးကောက်ပွဲကားတဲ့ဆိုင်ရင်မဲပေးသူအရေးအတွက်ပိုများတယ်လို့ကျွန်တော်တို့ပြောနိုင်မလား
ရခိုင်နှုံးတော့မထွက်သေးပြီမယ်ကျွန်မမျက်စိထဲမှာပေါ့နော်ရခိုင်နှုံးတော့ကျွန်မတေချာမသိသေးဘူးဒါပေမဲ့ညားတယ်လို့ကျွန်တော်တို့တွက်ဆလို့ရတယ်ပေါ့နော်ဘာလို့ဆိုဒီဟိုဒီမဲထွက်ပေးတဲ့လူတွေကတောက်လျှောက်တာကျွတ်တင်မဲတွေပေးပြီးနေတာတော့မှဒီညနေ၄နာရီအထိဟိုရှိနေတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဆိုတော့ကျွန်မထင်တယ်မများဘူးဆိုရင်တော့ဒီဟိုတိတ်မကွာလောက်ဘူးပေါ့နော်ဟိုနေသွားမယ်အများကြီးနေသွားမယ်အနေထားမျိုးမှာမရှိဘူးပေါ့နော
်ဟုတ်ကဲ့ကိုတက်မြတ်ဆိုလို့မန္တလေးတိုင်းပဲမှာရောမဲပေးသူရှိတယ်ညားတယ်လို့ပြောလို့ရလား
ဟုတ်ကဲ့ကျွန်တော်လည်းဒီအရေးအတွက်တော့ဒီကြေကြာမထွက်သေးဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ညားတယ်ပေါ့နော်ကျွန်တော်ပြီးတော့မဲယုံတွေကိုလိလာသွားရောက်လိလာတဲ့အခါမှာလဲဒီမဲလာပေးတဲ့နှုန်းကဒီတယုံနဲ့တယုံမှာဆိုရင်တော်တော်လေးကိုအရေးအတွက်များတာကိုတွေ့ရတယ်ပေါ့မဟုတ်ဥပမာလူ1000ရှိရဲဆိုရင်900လောက်လာပေးတယ်ပေါ့နော်အဲ့တော့ဒီ300ခန့်နှုန်းတော့ပဲမပေးတာမျိုးပေါ့အဲ့လိုမျိုးဆိုအနေထားမျိုးမှာတွေ့ရတယ်ပေါ့ဒါကတော့ဒါကျွန်တော်သွားပြီးတော့လိလာခဲ့တဲ့မဲယုံတွေပေါ့နော်အဲ့လိုမျိုးဆိုတော့ဒီကျွတ်တမဲပေးပြတာတော့မှဒီကျွန်တော်တချို့မဲယုံတွေမှာတော့သူတန်းစီနေရတဲ့ဟာကတဏီကုံနေပါပဲတော့လျှောက်ပုံမှန်တိုင်းရှိနေတယ်။ဟိုနေခင်းမှာလူပဲကျဲသွားလိမ့်မယ်လို့ထင်တာပဲ။ဒါပေမဲ့နေခင်းမှာလည်းမဲပြီးတဲ့သူကတော့အရေးတွေကများနေသေးတာပဲ
။
ဟုတ်တော့အကြမ်းများဖြစ်တော့ဒီမဲပြီးတဲ့ဥယေကတော်တော်များများကိုထွက်လာတယ်ပေါ့။2015ထက်ကိုညားမယ်လို့ကျွန်တော်ယူဆတယ်
။ဒီအချက်ကအမြဲတမ်းရေးကြည့်ရလို့ကျွန်တော်ယူဆရတယ်လေ။ဘာကြောင့်လဲဆိုတော့မဲပြီးသူအရေးတွေများမှသာလျှင်မဲဆန္ဒရှင်အများစုရဲ့လုပ်ပိုင်ခွင့်အာဏာအနှင်းချင်းကိုတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တည်တည်ရာရရှိချမှာဦးနော်ဥမာကျွန်တော်တို့ကတရားမဲတရားရာခိုင်နှုန်းမဲပေးခွင့်ရှိတဲ့နေရာမှာမဲလာပေးတဲ့လူက40ပဲရှိမယ်အဲ့ထက်မှာနိုင်တဲ့လူက21နဲ့နိုင်တယ်ဆိုတဲ့အခါကျရင်တရားလုံးရဲ့အချိုးနဲ့ပြောလိုက်ရင်သူက21လို့ဖြစ်သွားမှာဆိုတော့ဒီချက်ကအမြဲတမ်းရေးကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်အဓိကအခုဒီညဆွေးနွေးကြရဲ့အဓိကမေးခွန်းကဒီမေးခွန်းပါလက်ရှိပြီးသွားတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတည်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့အမျက်နနာတင်းတို့ကိုတက်မြတ်စုတို့စောင့်ကြည့်လိုက်လာသူတွေနဲ့အခိုင်အမာပြောနိုင်ပါလားဘလောက်ယာကိုင်းနှုံးတီပြောနိုင်ပါလဲအမျက်နနာတင်းအရှင်ပြောပြပါအ
ဲ့ရကလေးဆရာဟိုရှူတောက်ပုံမှန်မူတည်တာပေါ့နော်အရှူတောက်ပုံမှန်မူတည်ရဲဆိုတာကတော့ကျွန်တော်တို့ကခုနကအရှိတ်မှာအကောင့်နေကြီးပဲပြောထားတယ်ဆိုတော့ဒါကဘာလဲဆိုတော့ကျွန်တော်တို့ကရွေးကောက်ပွဲနေ့မှာမြင်ရတဲ့ဒီကိစ္စရက်ကိုပဲကျမတို့ကဒီ process ကိုကျမတို့ကပြောတာပေါ့နော်ပြောတယ်ဆိုတဲ့အခါကျတော့ဒီကျမတို့ဒီရွေးကောက်ပွဲနေ့တနေ့လေးကိုလေ့လာတဲ့သူတွေအတွက်ဆိုရင်တော့ဒါကောင်းတယ်လို့ကျမတို့ဒီရေဘူးကပြောလို့ရတယ်ဒါပေမဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးအနေနဲ့ကျတော့မတူနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဥပမာဒီလူ့ခွင့်ရေးရှုထောင့်ကနေပြီးတော့ရက်တည်ပြီးတော့မှနေတဲ့တော့ဒီအဖွဲ့အစည်းပေါ့နော်သို့မဟုတ်ဝက်ဆန္ဒရှင်တွေအတွက်ဆိုရင်တော့ဥပမာဆိုရင်ကျမတို့ကလွတ်လပ်တယ်လို့ဒီအတိတ်ပဲဖွင့်တဲ့နေရာမှာဥပမာကိုဗစ်အခက်အခဲကြောင့်မလို့ကျမတို့ကဒီ ဲဆွဲစည်းရမှုတွေကိုမလုံနိုင်ခဲ့ရဘူး။အဲတချို့ကိုယ်စားလှယ်လောင်းနေဆိုရင်ဒါဒီလိုလဲဆိုဟောပြောစည်းရမှုနဲ့ပတ်သက်လို့ဒီပြည်ပင်တားမြစ်မှုတွေရှိခဲ့ရတယ်။ဒါဆိုတော့ဒါကျွန်တော်တို့ဒီတချို့သောကိုယ်စားလှယ်လောင်းနေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပယ်ဟွာပေါ့နော်ကိုယ်စားလှယ်လောင်းမြစ်ရင်းသွင်းတဲ့အခါမှာဒါပယ်ဖြတ်ခံဟွာပေါ့နော်ဒီဟွာပါဝင်ခွင့်မရခဲ့ဘူးဆိုတဲ့အနေအထားမျိုးတွေကိုတွေ့ရတယ်။အဲဒါကိုကျွန်တော်တို့အဲ့လိုပြောလို့ဒါရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့အပြစ်ပြောရမှာမဟုတ်ဘူးနော်။ဒါဆိုရှိတဲ့ဥပဒေအတိုင်းဒီဆောင်ရွက်တဲ့အခါမှာပေါ့နော်အဲ့ဒီအခါကျတော့ကျွန်တော်တို့ဒီလူ့ခွင့်ရေးသမားတွေနော်ဒီရှုထောင့်ကနေကြည့်တယ်ဆိုရင်တော့ဒါလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကဒါတိတ်ပြီးတော့ဒါဟွာမ
ဖြစ်ဘူး။ပြည့်စုံမှုမရှိဘ
ူးပေါ့နော်။ပြည့်စုံမှုတော့မရှိဘူး။ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီဥပဒေရေးရာပြည့်စုံမှုတော့ဒါပြန်ပြီးတော့မှဆွေးနွေးရမယ်အပိုင်းဖြစ်သွားမှာပေါ့နော်။ဆိုတော့ဒါရှေ့မှာရှိတဲ့အပိုင်းဥပမာဆိုရင်ရခိုင်လိုဟာမျိုးမှာဆိုရင်ဒါအင်တာနက်မရဘူး။အဲ့တော့အင်တာနက်မရတော့ဘာဖြစ်လဲ။ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီအဲ့ဒေတာမှာရှိတဲ့သူတွေအတွက်မက်ဆန်နာရှင်တည်င်းအချက်လက်ပေါ့နော်။ဒီရွေးကောက်ပွဲတည်င်းတွေဒါကိုယ်စားလှယ်လောင်းနေရဲ့ဒီတည်င်းချက်လက်တွေရယူဖို့အတွက်သူတို့မှဒါဆူချုံခဲ့ရတယ်။ဒါမက်ဆန်နာရှင်တွေအတွက်ကိုဒါဒီဟိုပေါ့တန်းတို့အခွင့်အရေးမဖြစ်တဲ့အနေအထားမျိုးတစ်ခုဖြစ်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေပြည်တော်ရှိတဲ့ချင်းဟာလေဒါပြောမယ်ဆိုသူတို့တွေအတွက်တော့မတရားဘူးပေါ့နော်။ကျွန်တော်တို့ကတော့ကျွန်တော်တို့အနေနဲ့တရားတယ်လို့ပြောနေပေမဲ့လေအခြားသောသူတွေနေရာဒီလိုဖြစ်ချင်မှဖြစ်မှာပေါ့လေ။အဲ့တော့ဘယ်လိုပါမလဲဆိုတော့သူ့ရဲ့ data အသီးသီးမှဖြစ်တဲ့အခြေအနေတွေနဲ့ဒီ data ခံပြည်သူလူထုရဲ့ဒီတုံ့တက်မှုကဒါပို့ပြီးတော့မှမှန်ကန်လိမ့်မယ်ပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာချုံကုန်ပြီးတော့သုံးဖြတ်ဟိုအစည်းအခမ်းစာထုတ်ရတာဖြစ်တဲ့အတွက်ဒါဒီတရားမြတ်တာဆိုဆောင်ရွက်ခဲ့တယ်လို့တော့ကျွန်တော်တို့ဒီယူဆနိုင်ပွဲရှိတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကတော့ကျွန်တော်တို့ကခုနရွေးကောက်ပွဲကန့်ကွက်လာတယ်။နောက်ဆက်ပြီးတော့မှဒီကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တွေပေါ့နော်။ခုံလုံးရဲ့ဆုံးဖြတ်ချက်တွေဒီနေရာပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့မှလေ့လာသုံးသပ်ဖို့လိုပါလိမ့်မယ်ပေါ့နော်
။ဟုတ်ကဲ့။ကုသမတ်ဆိုရောဒီရွေးကောက်ပွဲဟာလက်ပြီးတရားမြတ်တာတဲ့ရွေးကောက်ပွဲဖြစ်တယ်လို့အခိုင်အမာပြောနိုင်မလား။ဘလောက်ရခိုင်လို့ပြောနိုင်မလဲ
။ဟုတ်ကဲ့ဆရာကြီးဆမမမနန္ဒပြောသလိုပဲကျွန်တော်တို့ရွေးကောက်ပွဲတရက်တည်းကိုဟိုဒီရေပေါ်အပြင်ကြည့်မယ်ဆိုရင်တော့ကျွန်တော်ခုနပြောလို့ယူကောပွဲလွတ်လပ်ပြီးတရားမြတ်ရဲ့ယူကောပွဲဖြစ်တယ်လို့ဟိုကျွန်တော်တို့သုံးသပ်လို့ရတယ်ပေါ့နော်ဒါပေမဲ့လည်းဒီယူကောပွဲဆိုတာကဒီ process ဖြစ်ဒီဖြစ်စဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်တစ်ခုလုံးကိုပြန်ကြည့်တဲ့အခါမှာတော့တချို့ဟာတွေကတော့မေကွန်ထုတ်เสียတယ်ကတော့ဒီတရားလွတ်လပ်ပြီးတရားမြတ်ရဲ့ယူကောပွဲဖြစ်ရလားဆိုတဲ့အမျိုးမေကွန်ထုတ်เสียတယ်ကတော့ရှိနေသေးတယ်ပေါ့နော်အဲ့တော့ခုနဆရာမပြောသလိုဒီကျွန်တော်ကြည့်တဲ့ shoot down အပေါ်မှာပဲမူတည်နေနေပြတယ်အဲ့တော့ကျွန်တော်တို့တချို့အပိုင်းတွေမှာဒီယူကောပွဲဖြစ်စဉ်ကြီးကိုပြန်ကြည့်မယ်ဆိုရင်လောထုံလုံးဒီဘက်မှာအာနေချက်တွေရှိနေတာမျိုးတွေတွေ့ရတယ်ပြီးတော့ခုနလွယ်မစဒီဆုံးပြတ်တဲ့ကိစ္စလိုဟာမျိုးတွေလည်းဒါဒီတချို့ဟာတွေမှာလည်းရှိခဲ့တယ်ပေါ့နော်ရှိခဲ့တော့အဲ့တော့ဆိုလိုချင်တာကတော့ဒီဥပဒေမျိုးတွေကတော့ပြင်ဖို့တော့ပြင်သင့်တဲ့ဟာတွေလည်းရှိလာတယ်ပေါ့နော်အဲ့တော့ပြောချင်တာကတော့ဟိုဒီလွတ်လပ်ပြီးတရားမြတ်တဲ့ရေကောက်ပွဲဒါကဒီမဲပြည့်တဲ့နေ့တင်နေတယ်ကြည့်မယ်ဆိုတော့ဒါအဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့ဒါပြောလို့ရတယ်။ရွေးကောက်ပွဲ process ကြီးတစ်ခုလုံးကိုကြည့်မယ်ဆိုရင်တော့လေမေခွန်ထုတ်စရာတွေတော့ရှိသေးတယ်။
ဟုတ်ကဲ့။လက်ရှိရွေးကောက်ပွဲရလတ်ကိုပယ်ချဖို့အတွက်ရွေးကောက်ပွဲတွေဒီလွတ်လပ်ပြီးတော့တရားမျှတမှုမရှိဘူးဆိုတော့ဆွဆွဲချက်မျိုးကတော့ဘလို့မှခိုင်လုံစွာဆွဆွဲလို့မရဘူး။ဒီပိုင်းမှာလည်းပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့တရားရဂိုင်တို့ပြောဖို့ရမှာတချို့အားနည်းချက်လေးတွေရှိနေတယ်။အဲ့လိုပြောမယ်ဆိုရင်ငမျက်နေနာတင်ကိုတင်တဲ့သူပြောလို့ရပါလားကျွန်တော်တို့သဘောတူ
ကျွန်တော်တို့ကတခုပေါ့နော
်
အရင်တုန်းကတော့ကျွန်တော်တို့က1992တည်းလောက်တုန်းကတော့ကျွန်တော်တို့ကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ပဲကျွန်တော်တို့ကဆိုခဲ့ကြတယ်ပေါ့နော်ဆိုတော့အခုဒီနောက်ပိုင်းပေါ့တက်တဲ့2010နောက်ပိုင်းမှာတော့ဘေးအရာတွေကခက်စားလာလဲဆိုရွေးကောက်ပွဲရဲ့ဂုဏ်သိက္ခာပေါ့ကျွန်တော်တို့ဒီ election integrity နောက်တစ်ခုကရွေးကောက်ပွဲဆိုင်ရာတရားမျှတမှု electoral justice တွေဆိုတော့ဒီဟာတွေပါလာတဲ့အခါကျတော့ကျွန်တော်တို့ကဒီဖြစ်စဉ်တခုတည်းနဲ့ကျွန်တော်တို့ကပြောလို့မရတော့ပဲねဥပမာဆိုရင်ရွေးကောက်ပွဲစနစ်ကအစအဘိုးကျမတို့ဒီဟွာမှာတရားရဂိုင်းလုံးကျမတို့က elected ဖြစ်မလားဆိုတဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကအစကျမတို့ကဒါတွေကလေဟိုပစိပုံချိန်ကန်ဥပဒေနဲ့ချိန်ဆက်နေတဲ့အခါကျတော့ဒီလိုမျိုးကျမတို့ဒီရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုပြောဖို့ဆိုရင်ခုနဒီလွတ်လပ်ပြီးတရားမျှတတယ်ဆိုတဲ့အနေအထားမျိုးနဲ့မလုံလောက်ပါဘူးဒီလူနည်းစုဒါတိုင်းရင်းသားတွေရဲ့ဒါပါဝင်နိုင်မှုနောက်ပြီးတော့ဒီခုနပြိပခဖြစ်ပွားရာဒေသမှာရှိတဲ့မဲဆန္ဒရှင်တွေရဲ့ဒီမဲပေးခွင့်နော်ဒီလိုမျိုးဒီရွေးကောက်ပွဲမှာပါဝင်နိုင်ခွင့်ဒါတွေကိုကျမတို့ဒီအမခန့်ချက်ပေးနိုင်တဲ့ဒါအခြေအနေမျိုးထိပ်ကိုကျမတို့ကနောက်တက်တန်းနေမှာနောက်ရွေးကောက်ပွဲတွေမတိုင်ခင်မှာကြိုတင်ပြင်ဆင်တဲ့ဟာတွေကိုလုပ်ရမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတယ်မမျက်နှာနာတင်ကုသမျက်စုညောင်လုံးကိုကျေးဇူးတင်ပါတယ်ဆက်ပြီးတော့လည်းအောင်မြင်လို့ဆောင်နိုင်ကြပါစေလို့လည်းဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာကြီ
းဟုတ်ကဲ့ဆရာဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်အခုလိုဖိတ်ခေါ်ပေးရတဲ့ကိုလေ
ဟုတ်ကဲ့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့ကြတဲ့အနည်းမြမာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမမျက်နှာနာတင်ဗန္ဒလီတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကုသမျက်စုတို့ရဲ့လေ့လာတွေ့ရှိချက်တွေကိုနားဆင်ခဲ့ကြရတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေကြပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညတရားလိလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ရေပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
ကဘာတလောက်ခီးသွားစီစဉ်ကနေကြိုးဆိုပါရရှင်ကျွန်မဆုမြတ်မမအခုတစ်ခေါက်တော့ဒီဂျပန်နိုင်ငံတိုကျိုမြို့တော်ကိုသွားကြရမှာပါဂျပန်လူမျိုးတွေခုံခုံမင်းမင်းစားကြတဲ့ဆူရှီကိုဘလောက်အသေးစိတ်စနစ်တကျပြင်ဆင်ရတယ်လဲဆိုတာကိုသွားပြီးတော့လေ့လာရမှာပါအထူးသဖြင့်ဆူရှီပညာရှင်တယောက်ဖြစ်လာဖို့အတွက်အမျိုးသမီးတွေခက်ခက်ခဲခဲသင်ယူကြရတယ်ဆိုတာကိုကဘာတလောက်ခီးသွားစီစဉ်ကနေပြီးတော့သွားလေ့လာကြရအောင်ပါရှင်ဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဆာအရက်ကကမ္ဘာအကောင်းဆုံးလို့နာမည်ရအိုနိုဒဲရာဆူရှီဆိုင်လို့တိတ်နာမည်ကြီးတဲ့ဆူရှီဆိုင်တွေမှာဆိုရင်နာမည်ရဆူရှီစဖော်မှုကြီးတွေကဆူရှီတွေကိုကိုယ့်ရှေ့မှာပြင်ဆင်ပေးကြတာမျိုးဖြစ်ပါတယ်။အထူးလုပ်ထားတဲ့ရှာလကာရီနဲ့ရောနယ်ပြင်ဆင်ထားတဲ့ဆူရှီထမင်းကိုအသားငှားအသီးအရွက်တွေနဲ့တွဲဖက်ပြီးတော့ဆူရှီပြင်ပေးရတာကြည့်ရင်တော့မခက်ဘူးလို့ထင်ရပါတယ်။ဒါပေမဲ့အသားငါးစိမ့်အထူးသဖြင့်ပင်လယ်စာအစိမ့်တွေကိုဓာတ်နဲ့လှီးဖြတ်တာကဆလို့လာစားသူပကံပေါ်ဆူရှီကိုတင်ပေးလိုက်တဲ့အထိအဆင့်တိုင်းမှာပညာပါပါတယ်ဆူရှီပညာရှင်တယောက်လို့ဂျပန်မှာသတ်မှတ်ခံထားရသူတွေထဲမှာအမျိုးသမီးတွေမပါတလောက်ပါဒီအခြေအနေကိုပြောင်းလဲချင်တဲ့အမျိုးသမီးတော်တော်များများအခုတော့ဆူရှီပညာရှင်တွေဖြစ်အောင်ကြိုးစားနေကြပါပြီ
女性の寿司職人って本当ほとんど、まあ、数名はいらっしゃると思うんですけど、
寿司サイネはアミョウタミスプモそらもしてたこうねばれ。だちゃん جماعه ろれ漏れんばれそらこう辟ちんろ جماعه 調査にらば。さけびぐれがてかまなおぴゃんまれဖြစ်ပါ우。
ナメジオノデラ寿司サイマ辟ญา転入び寿司サポモてやဖြစ်ဖို့သူが調査にらば。အမျိုးသမီးတွေရဲ့လက်ကအမျိုးသားတွေထက်ပိုနွေးလို့ဆူရှီမလုပ်သင့်ဘူးဆိုတာမျိုးဒီအတက်ပညာကအမျိုးသားတွေနဲ့ပဲဆိုင်နေဆိုတာမျိုးရှေးရိုးဆွဲအမြင်တွေရှိခဲ့တာကြောင့်အမျိုးသမီးဆူရှီစဖို့မှုတွေကိုအရင်ကတိတ်လက်မခံကြတာဖြစ်ပါတယ်တဲ့ဂျပန်နိုင်ငံမှာရှိတဲ့ဆူရှီစဖို့မှုတွေထဲမှာအမျိုးသမီးက30ရာခိုင်နှုန်းအောက်လောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ
်女性の視点で見れるものっていうのは何か違うんだったらそこは
အမျိုးသမီးတယောက်အနေနဲ့အမျိုးသားတွေနဲ့ကွဲပြားတဲ့အမြင်နဲ့လုံနိုင်တာတွေရှိပါတယ်။ဒါကိုအသုံးချနိုင်ဖို့မျှော်လင့်ပါတယ်။လူတွေအနေနဲ့ဒီအမျိုးသမီးစပိုမှုကြောင့်လာစားရတဲ့ဆိုတာမျိုးပဲဖြစ်စေချင်ပါဘူး။ကျမပြင်ဆင်ထားတဲ့အစားအသောက်တွေကြောင့်လာစားကြတာပဲဖြစ်စေချင်ပါတယ
်။အခုဆိုရင် Onodera လို့နာမည်ကြီးဆိုင်မှာဆူရှီပညာသင်ယူနေကြတဲ့အမျိုးသမီး10ယောက်ရှိပါတယ်။ဆူရှီထမင်းကို9စိမ့်တွေနဲ့အဓိကတွဲစားကြတာဖြစ်လို့ငါးမျိုးစုံရဲ့အခြေခွန်ကိုချွတ်တာပုံစံမှန်မှန်လှီးဖြတ်တာတွေကအစဆူရှီမာစတာစဖို့မှုကြီးတွေစီကသင်ယူကြရပါတယ်။အမှုပညာတစ်ခုဖန်တီးသလိုပြင်ဆင်ကြရတဲ့ဆူရှီလုံလီးပညာကိုကျွမ်းကျွမ်းကျင်ကျင်တက်ဖို့နှစ်နဲ့ချီအတွေ့အကြုံတွေလိုပါတယ်။နာမည်ကျော်ဆူရှီစဖို့မှုကြီးကတော့စားတောက်ဆိုင်လုပ်ငန်းသဘောတဘာဝကိုကပင်ပင်ပန်းပန်းလုပ်ရတာမဟုတ်အမျိုးသမီးတွေနဲတာလို့မြင်ပါတယ
်။私がこの業界入った時にはやはりそのまあ男女差別ではないですけども
佐藤さんの論願でちの騒運動がそうအမျိုးသားတွေအတွက်တော့မှတော်တော်ခက်ခဲပါတယ်အလုပ်ချိန်အများကြီးလောက်ရပြီးတော့လစာကလည်းနှဲပါတယ်ပင်လဲပင်မှန်းပါတယ်အမျိုးသမီးတွေကိုတမင်ခွဲကြတယ်လို့တော့ကျွန်တော်မပြောလို့ပါဘူးလူမှုအတိုင်းဝိုင်းအแทမှာအခြေအနေတွေကပြောင်းလာပါပြီအခုဆိုအခြေအနေတွေကအမျိုးသမီးတွေအတွက်ကောအမျိုးသားတွေအတွက်ပါတော်တော်လေးကောင်းလာပါပြီ
ပြင်သစ်အီတလီအပါအဝင်နိုင်ငံတကာမှကြော်ကြားတဲ့စဖို့မှုတော်တော်များများကိုကြည့်ရင်အရင်တုန်းကအမျိုးသားတွေပဲများပေမဲ့အခုတော့နာမည်ကျော်အမျိုးသမီးစဖို့မှုတွေလည်းမနှဲပါဘူးဂျပန်မှာဆိုရင်နိုင်ငံတကာကဆူရှီပညာသင်ကျင်သူတွေကိုပါသင်နိုင်အောင်လို့တိုကျိုဆူရှီအကယ်ဒမီလို့ဆူရှီအပါအဝင်ဂျပန်အစားအသောက်ဆစ်ဆစ်ချက်နီးတွေသင်ပေးတဲ့အချက်အပြုတ်သင်တန်းကျောင်းတွေရှိနေပါပြီဒီကျောင်းမှာဆိုရင်နိုင်ငံစုံကအမျိုးသမီးအမျိုးသားတွေပညာလာသင်ကြပါတယ်ဂျပန်လူမျိုးယူကီကတော့အမျိုးသမီးတွေအနေနဲ့အင်ရှင်မတာဝန်ခြေပြွန်ရမယ်ဆိုတာမျိုးဂျပန်လူမှုအတိုင်းဝိုင်းထဲမှာအမြင်ရှိနေတာမို့အမျိုးသမီးတွေထဲမှာဆူရှီစဖို့မှုဖြစ်ချင်သူနည်းနေသေးတာလို့ပြောပါတယ်
။ဘာဒီ家庭を守るのは女性みたいなところが意識が強い。
ジャパンマーがအမျိုးသမီးတွေဟာမိသားစုကိုချက်ပြုတ်ကျွေးမွေးပြုစရာမေတာဝန်ရှိတယ်လို့ခိုင်ခိုင်မာမာယုံကြည်ကြပါတယ်။ဆူရှီစဖို့မှုအလုပ်ကညနေပဲလုပ်ရတော့အမျိုးသမီးတွေအတွက်ခက်ခဲပါတယ်။ဒါကြောင့်ဆူရှီစဖို့မှုဖြစ်ချင်တဲ့အမျိုးသမီးတွေအစားတွေကနေတာလို့ထင်ပါတယ
်။ကဘာတဝါမသိသူမရှိသလောက်ကြော်ကြားတဲ့ဂျပန်အစားအစာဆူရှီကိုပြင်ဆင်ပေးကြသူတွေထဲမှာဆူရှီမာစတာလို့အတိအမှတ်ပြုခံရတဲ့ဆူရှီပညာကျွမ်းကျင်သူအမျိုးသမီးဆူရှီစဖို့မှုတွေပုံများလာဖို့အတွက်သူတို့ကမျှော်လင့်နေကြပါတယ်ရှင်။
American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်တွင်းစစ်အတွင်းတိုင်းပြည်ကိုပြောကြားတဲ့သူ့ရဲ့အထင်ကရ Gettysburg မိန့်ခွန်းမှာသမ္မတ Abraham Lincoln ကလွတ်လပ်မှုဆိုတာဟာကမ္ဘာမြေပေါ်ကပျောက်ကွယ်သွားမှာမဟုတ်ပါဘူးလို့ထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတ Lincoln ရဲ့ဒီပြောဆိုချက်ဟာတန်ပေါင်းများစွာသော American နိုင်ငံသားတွေထင်တာမကပဲအမေရိကန်ရဲ့လွတ်လပ်မှုကိုထိမ့်သိမ့်နိုင်ရေးအတွက်တိုက်ပွဲဝင်နေကြတဲ့လက်နက်ကင်တပ်ဖွဲ့ဝင်တွေအပါအဝင်တခြားနိုင်ငံတွေအတွက်လည်းစိတ်ဓာတ်ခွန်အားဖြစ်စေခဲ့ပါတယ်။နိုဝင်ဘာ17ရက်နေ့မှာကြာရောက်တဲ့အမေရိကန်စစ်ပြန်စစ်မှုထမ်းဟောင်းများနေ့မှာဒီစစ်မှုထမ်းတွေရဲ့တာဝန်ထမ်းလို့စိတ်ရှိတဲ့စံတန်ဘိုးတွေနဲ့ပေးဆက်ခတ်မှုတွေအတွက်အမေရိကန်ပြည်သူတွေကလေးစားဂုဏ်ပြုကြပါတယ်။ယူနီဖောင်းကိုစစ်မှုထမ်းဘဝအနားယူသွားပြီးတဲ့နောက်လွတ်လပ်တဲ့တိုင်းပြည်မှာနေထိုင်ရခြင်းရဲ့အကျိုးကျေးဇူးတွေကိုသူတို့ကတက်တဲ့အဖြစ်ပြသနေတာလည်းဖြစ်ပါတယ်။1918ခုနှစ်မှာပထမကမ္ဘာစစ်ကြီးစစ်ပြင်းငြိမ်းချောင်းလက်မှတ်ရေးထိုးခဲ့တဲ့နေ့အစွဲပြုပြီးနိုဝင်ဘာလ17ရက်နေ့ကိုစစ်ပြန်စစ်မှုထမ်းဟောင်းများနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဥရောပတိုက်အပါအဝင်အာရှ၊အာဖရိက၊ပစိဖိတ်ဒေသတွင်းကကျွန်းစုတွေနဲ့တောင်အမေရိကန်ကမ်းလွန်ပင်လယ်ပြင်တွေမှာဖြစ်ပွားခဲ့တဲ့အဲ့ဒီပထမကမ္ဘာစစ်ကိုစစ်ပွဲတွေအားလုံးအဆုံးသတ်ရေးအတွက်ဖြစ်ပွားတဲ့စစ်ပွဲလို့သတ်မှတ်ခေါ်ဆိုခဲ့ကြတာပါ။ဒါပေမဲ့အဲ့ဒီနောက်မှာစစ်ပွဲတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။1954ခုနှစ်မှာတော့စစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့တပ်မတော်သားတွေအပါအဝင်ငြိမ်းချမ်းတဲ့ကာလမှာတာဝန်ထမ်းဆောင်ခဲ့ကြသူတွေအတွက်ပါရည်စူးပြီးသမ္မတ Dwight Eisenhower အများပြည်သူအားလိုက်ရနေ့စစ်ပြန်စစ်မှုထမ်းဟောင်းများနေ့အဖြစ်တိုးချဲ့သတ်မှတ်ပေးခဲ့တာပါ။အဲ့ဒီအစဉ်အလာကိုအမေရိကန်အစိုးရအဆက်ဆက်ကခဏိအချိန်အထိဆက်လက်ထိန်းသိမ်းထားပြီးစစ်မှုထမ်းတွေတာဝန်ထမ်းဆောင်မှုကအနားယူသွားပြီးတဲ့အခါအလောက်အကန့်ရရှိရေးနဲ့အရတားဘဝကိုပြန်ရောက်တဲ့အချိန်အစဉ်ပြေချောမွေ့စေရေးတို့အတွက်ကူညီဆောင်ရွက်ပေးနေပါတယ်စစ်ပြန်စစ်မှုထမ်းဟောင်းများနေ့ရဲ့အခြေခံအချက်ဟာစစ်ပွဲတွေအကြောင်းကြီးတသက်မဟုတ်ပါဘူးဒီနေ့ဟာတိုက်ပွဲတွေမှာအနိုင်ရခဲ့တာနဲ့ဆုံးရှုံးခဲ့တာတွေအတွက်ကျင်းပခြင်းမဟုတ်သလိုနိုင်ငံရေးအရာအောင်ပွဲဆင်ခဲ့တာနဲ့နယ်မြေတွေသိမ်းပိုက်နိုင်ခဲ့တာတွေကိုလည်းအောင်ပွဲခံတဲ့နေ့မဟုတ်ပါဘူးတကယ်တော့ဒီနေ့ဟာဗြိတိန်ကနေဒါတောင်အမေရိကနဲ့တခြားနိုင်ငံတွေမှာစစ်ပြန်စစ်မှုထမ်းဟောင်းတွေရဲ့တာဝန်ထမ်းဆောင်ခဲ့မှုနဲ့ပေးဆက်ခဲ့မှုတွေအတွက်ဂုဏ်ပြုတဲ့အမှတ်ရအောက်မေ့ဖွယ်နေ့တစ်နေ့ဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဘုဒ္ဓဦးနေမနက်ခင်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရကြောင်းခမန်းသတ်မှတ်ထားမှုတွေကိုလက်မခံဘဲတရားရေးဆိုင်ရာစိတ်ခေါမှုတွေပြုလုပ်သွားမယ်ဆိုရဲသမ္မတဒေါ်နယ်ထရမ့်ရဲ့ယက်တီချက်ကိုအရေးကြီးတဲ့ Republican Party ခေါင်းဆောင်တွေကထောက်ခံမှုပေးနေကြပါတယ်။မဲပေးတာနဲ့မဲရည်တွေ့ရမှာပုံမှန်မဟုတ်တဲ့ဖြစ်ရက်နဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုရှောက်ထားနေချိန်မှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရှုံးနေတာကိုမပြောကြသင့်သေးဘူးလို့ထိတ်တန့် Republican တွေဖြစ်တဲ့အထက်လွှတ်တော်လူများစုကောင်းသား Mitch McConnell နဲ့အောက်လွှတ်တော်လူနည်းစုကောင်းဆောင် Kevin McCarthy တို့ကပြောပါတယ်။ American သမ္မတရွေးကောက်ပွဲမှာအနိုင်ရထားတယ်လို့ကြေညာထားတဲ့ Joe Biden ရဲ့ American အစိုးရတဲ့လက်ထက်မှာ American နဲ့ဥရောပသမဂ္ဂတို့အနေနဲ့ Atlantic ကမ်းတစ်ဖက်မှာမိအဖွဲ့အစည်းတခုဖွဲ့စည်းဖို့လိုအပ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကအင်္ဂါနေ့ကပြောပါတယ်။အထူးသဖြင့်ဥရယာတိပြောင်းလဲမှုကိုတုံ့ပြန်ရေးနဲ့ Digital စီးပွားရေးစီမင်းစည်းကမ်းတွေချမှတ်ရေးလို့ Nepal မှာပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကိုတုံ့ပြန်ရင်ဆိုင်ရာမှာသိပ္ပံနည်းပညာပူးပေါင်းအဖြေရှာမှုနဲ့စီးလုံးညီညွတ်မှုတွေလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကမ္ဘာ့ကျန်းမာရေးအဖွဲ့83ချိန်မြောက်နှစ်ပတ်လည်အစည်းအဝေးဖွင့်ပွဲမှာနိုင်ငံတကာအတိုင်းအဝန်းကိုပြောကြားလိုက်ပါတယ်။လက်ရှိထွက်ပေါ်လာနေတဲ့2020ရွေးကောက်ပွဲရလဒ်တွေမှာအငင်းပွားစရာတွေရှိနေပြီးဥပဒေနဲ့မညီတာတွေရှိနေကြောင်းအထောက်အထားမခိုင်လုံမပြတာပဲချက်ကန်ဖော်ပြရေးပါတီ USDP ဥက္ကဋ္ဌဦးတန်းထေကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်လိုမလာရှိရနေကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့ပါတီရဲ့ Facebook ကနေအင်္ဂါနေ့ကထုတ်လွှင့်တဲ့ USDP ဥက္ကဋ္ဌဦးတန်းထေရဲ့ဗီဒီယိုမိန့်ခွန်းမှာရွေးကောက်ပွဲဖြစ်စဉ်မှာဥပဒေနဲ့မညီတဲ့အငင်းပွားပွဲရလုပ်ရတွေ့ကြောင်းတရားရေးလမ်းကြောင်းကနေရင်ဆိုင်မှုရှိနေကြောင်းပြောကြားတာဖြစ်ပါတယ်ရွန်ဂျာလူမျိုးတုံးတပ်ဖြတ်မှုအဆုံးဖြတ်ဥပဒေ2020 Rohingya Genocide Determination Act of 2020ကိုဒီတဲ့မှာအတွင် American Outlet တော်မှာတင်သွင်းမှုရှိနေပါတယ်။ American ဆွေရောက်ကိုဖိအားပေးမဲ့ဒီဥပဒေကြောင်းကိုလာမယ့်ဇာတာပရင်းနေ့ Outlet တော်စီဝေးမှာတင်သွင်းမှုရှိတယ်လို့ခန့်မှန်းထားကြောင်း Washington DC ချင်းစာ International Campaign for the Rohingya အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Valenis က VOA ကိုပြောပါရတယ်။ ဗုဒ္ဓဘာသာနဲ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲမထောင်းပါ
This program has come to you from the Voice of America, Washington.